Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2020ပြည့်နှစ်ဒီဇင်ဘာလ4ရက်နေ့တောက်ချန်နေမနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ရ9နိုင်အထိလိုင်းတူမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။တောက်ချန်နေမနေ့ခင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးပါမယ်။ပထမဆုံးအကြိမ် COVID-19 ရောဂါဆိုင်ရာအထူးထိပ်သီးညီလာခံကိုကုလသမဂ္ဂမှစတင်ကျင်းပနေပြီဖြစ်ပါတယ်။ကမ္ဘာကောင်ဆောင်တွေကဗီဒီယိုကနေတဆင့်တက်ရောက်အမှားစကားပြောကြမယ်။အဲ့ဒီအထူးညီလာခံကိုကုလသမဂ္ဂအထွေထွေညီလာခံသဘာပတိ Volkan Bozkaya ကကျတပရိနိကဖွင့်လှစ်ပေးခဲ့ပြီးအဖွဲ့အမှားစကားပြောပါတယ်
။ This is not a time to point fingers. We have convened here to forge a path forward.And to end the suffering of
ကိုချင်ဟာတူနဲ့တူလညိုထုအဖြစ်တင်ရမယ့်အချိန်မဟုတ်ကြောင်းကျွန်တော်တို့အလုပ်ကျွေးပြုနေတဲ့ကမ္ဘာလူသားတွေခံစားနေရတဲ့ကာယယောဂကြီးအဆုံးသတ်စေဖို့လမ်းကြောင်းဖော်ပြနိုင်ဖို့အတွက်အခုလိုထိပ်သီးညီလာခံကိုကျင်းပတာဖြစ်ကြောင်းအထွေထွေညီလာခံသဘာပတိ Volkan Bozkaya ကပြောပါတယ်ဒီညီလာခံဟာကာယယောဂကြီးပြီးဆုံးသွားစေဖို့ကျင်းပတဲ့သမိုင်းဝင်ညီလာခံတစ်ခုဖြစ်ပြီးလူတိုင်းကာကွယ်ဆေးရနိုင်ဖို့နဲ့ကာယယောဂအပြီးပြန်လည်ထူထောင်ရေးဝိကျေးရေးမြစ်တွေစူးစိနိုင်ဖို့ကျင်းပတာလို့လည်းပြောပါရယ်အခုချိန်မှာတက္ကပါလုံးကကုလသမဂ္ဂအဖွဲ့ကြီးရဲ့ခေါင်းဆောင်မှုကိုမျှော်လင့်နေတယ်လို့လည်းသူကပြောပါရယ်ဒီဇင်ဘာလ3ရက်နေ့ကနေ4ရက်နေ့အထိကျင်းပနေတဲ့အဲ့ဒီထိပ်သီးညီလာခံကိုကမ္ဘာခေါင်းဆောင်တရားနည်းပါးနဲ့ဒါစင်တဲ့ချီတဲ့နိုင်ငံတွေကဝန်ကြီးတွေကဗီဒီယိုကတဆင့်မိကုန်းစကားပြောကြားကြမှာဖြစ်ပါရယ် COVID-19 ကာကွယ်ဆေးအပေါ်လူတွေယုံကြည်မှုရှိစေဖို့သူတို့ကိုယ်တိုင်ကာကွယ်ဆေးအထောက်ခံဖို့အစဉ်သင့်ဖြစ်နေပြီလို့ American သမ္မတဟောင်းတွေကပြောပါရယ်သမ္မတဟောင်း Barack Obama, George W. Bush နဲ့ Bill Clinton တို့ကသူတို့ကာကွယ်ဆေးထိုးနေတဲ့ပုံတွေကိုအများပြည်သူတွေ့မြင်ကြည့်ရှုနိုင်ဖို့ဗီဒီယိုအရိုက်ခံမယ်လို့လည်းပြောပါရယ်။ကုသရောဂါကျွမ်းကျင်ပညာရှင် Dr. Anthony Fauci က COVID-19 ကာကွယ်ဆေးကိုအတည်ပြုပေးပြီဆိုရင်သူကိုယ်တိုင်ဆေးထိုးကမှဖြစ်ကြောင်းသမ္မတဟောင်း Barack Obama က Sirius XM Radio နဲ့ interview မှာပြောပါရယ်။ဒီကာကွယ်ဆေးတွေက BNR ရဲ့ကင်းတဲ့ကိုဗစ်ရောဂါကိုခုခံနိုင်တယ်လို့ဒေါက်တာဖော်ချီကပြောတာနဲ့ကျွန်တော်ကဆေးထိုးခံမှာပါလို့သမ္မတဟောင်းအိုဘားမားကပြောပါတယ်။သူဆေးထိုးခံနေတဲ့ပုံတွေကို TV ရုပ်သံကနေထုတ်လွှင့်တာဖြစ်ဖြစ်ရုပ်ရှင်ရိုက်ယူတာပဲဖြစ်ဖြစ်ခွင့်ပြုမှာဖြစ်ပြီးဒါမှသူကိုယ်တိုင်သိပ္ပံပညာရပ်ကိုယုံကြည်တဲ့ဆိုရာကိုလူတွေမြင်ကြရမှာလို့လည်းအိုဘားမားကပြောပါတယ်။သမ္မတဟောင်း George W. Bush ကလည်းကာကွယ်ဆေးအပေါ်လူတွေယုံကြည်လာအောင်အကူအညီပေးချင်နေတယ်လို့သူရဲ့ဝန်ထမ်းတဦးဖြစ်တဲ့ Freddie Ford က CNN သတင်းဌာနကိုပြောပါတယ်ပထမဆုံးအနေနဲ့ကာကွယ်ဆေးကအနေရကင်းတဲ့ဆိုရင်ဦးစားပေးထိုးနှံပေးရမယ့်လူတွေကိုထိုးပေးရမှာဖြစ်ပြီးအဲ့ဒီနောက်မှာသမ္မတ Bush ကိုယ်တိုင်ဆေးထိုးခံမှာဖြစ်တယ်လို့ဆေးထိုးနေတာကိုလည်းကြည်ကြည်နူးနူးဗီဒီယိုရိုက်ခံမှာလို့ Ford ကပြောပါတယ်သမ္မတ Hon Bill Clinton ကလည်းရုပ်သံကနေတဆင့်အများပြည်သူရှင်းမောင်းမှာကာကွယ်ဆေးအထောက်အကူပို့ဆန္ဒရှိတယ်လို့သူရဲ့ပြန်ကြားရေးအရာရှိ Angel Orena ကပြောပါတယ် Pfizer BioNTech ဆေးကုမ္ပဏီအပြင် Moderna ဆေးကုမ္ပဏီနဲ့အမျိုးသားကျန်းမာရေးသိပ္ပံတို့ပူးတွဲဆန္ဒထားတဲ့ကာကွယ်ဆေးတွေကိုသက်ဆိုင်ရာအာဏာပိုင်တွေကမကြာခင်မှာအတည်ပြုပေးလိမ့်မယ်လို့မျှော်မှန်းထားကြပါတယ် American ပြည်ထောင်စုမှာနောက်နှစ် February လကုန်လောက်မှာလူသန်းတရာကိုကာကွယ်ဆေးထိုးပြီးဖြစ်ဖို့ခန့်မှန်းထားတယ်လို့သိပ္ပံနယ်ပယ်ကထိပ်တန်းအရာရှိတဦးကပုံတုံးလေးကပြောပါတယ်ခင်ဗျာ Pfizer BioNTech ဆေးကုမ္ပဏီရဲ့ Coronavirus ကာကွယ်ဆေးကိုဗြိတိန်နိုင်ငံကအတည်ပြုသုံးစွဲခွင့်ပြုလိုက်တာဟာထူးခြားမှုကြီးတစ်ခုဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဥရောပဒေသဆိုင်ရာဒါရိုက်တာဒေါက်တာဟန်စ်ကလူးရှ်ကပြောပါတယ်အခုလိုကာကွယ်ဆေးရှိနေပေမဲ့ဥရောပသားတွေအနေနဲ့ဆက်ပြီးသတိဝရိယရှိကြဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ် Pfizer BioNTech ကာကွယ်ဆေးကိုနေရာတိုင်းမှာအသုံးပြုဖို့အတည်ပြုချက်ရရှိတော်မှာဖြစ်တယ်လို့လက်ရှိလူတွေနဲ့ဆန်းသက်နေတဲ့တခြားကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေး50လောက်ဟာလည်းထူးခြားတဲ့အောက်ပြေမှုတွေရရှိဖို့အလားအလာတွေကိုတွေ့နေရပြီလို့ဒေါက်တာကလူးရှ်ကကျတပ်ပရိနိကပြောပါရယ်တခြားဥရောပနိုင်ငံတွေအနေနဲ့ကာကွယ်ဆေးကိုစောင့်ဆိုင်းနေရတဲ့အချိန်မှာဆေးတွေရရင်လုံဆောင်ရမယ့်အစီအစဉ်တွေကိုကြိုတင်ပြင်ဆင်ထားကြဖို့ရောဂါကူးစက်မှုတွေကျဆင်းလာနေတဲ့နိုင်ငံတွေအနေနဲ့အချိန်ကိုအကျိုးရှိရှိအသုံးချကြဖို့သူကတိုက်တွန်းလိုက်ပါရယ်အခုချိန်ကခေါင်းဆောင်မှုကိုပြတ်တက်ရမယ့်အချိန်ဖြစ်တယ်လို့လည်းပြောပါရယ်ဥရောပမှာ COVID-19 ကူးစက်သူ19သန်းနဲ့သေဆုံးသူ 42,000 ကျော်ရှိပါရယ်American နိုင်ငံကတရုတ်ကွန်မြူနစ်ပါတီဝင်တွေအပေါ် Visa ကန့်သတ်ချက်တွေချမှတ်တာဟာတရုတ်ပေါ်နိုင်ငံရေးအရာဖိနှိပ်နေတာတွေကိုတိုးမြှင့်လှုံ့ဆော်လိုက်တာဖြစ်တယ်လို့တရုတ်နိုင်ငံကတုံ့ပြန်ပြောကြားလိုက်ပါတယ်
我想这个呢，世人都看得非常清楚。这是美国。
American 那个嘛，是的，丢三节耶，所有列队个。是一个个时代呢，丢那个波，那个伊阿皮尼那个，新新嘞嘞米那张，这里不需要老大哥丢那个三节张，丢那个家伙你他那表个呀，我从一个加达布里尼个，等一下新嘞爸妈表白。加达布里尼个 ，American 那个家伙你他那也特别着马罗，丢 Communist Party 耶，安尼也是的，奥扎罗马木个。东南高原内部，比较简单一点了，表白。American 那个第一个 Communist Party 委员呢，他们也比较是委员个，直接委员比较比较大，特别罗马皮皮，那里比较个嘞，他那个单位是马皮皮嘞。
比如 American 单位那片棉花棒的是新的个，那那超耐干的困难 IT， 大约米达那是嘞 ，kilohertz 电内滴滴动呀。ไลโนมิเตอร์40กิโลเฮิรตซ์คอนเลติตุญญาไลโนมิเตอร์51กิโลเฮิรตซ์5895เนี่ยไลโนมิเตอร์190กิโลเฮิรตซ์1905โรก็เลยทุ่งเล่นไปนี่ล่ะเช่น
ตินดอเวมเมมาตอกจามะนะไป VOA อเมริกันตันเยไถ่ด้านยาตะรินเนี่ยโกเซ็ตเปาะปะနေပါတယ်မြန်မာနိုင်ငံမှာโควิด19အတီးပြုလူနာစုစုပေါင်း95,000 ကျော်တည်ဆုံးသူ 2,000 ကျော်သွားပါပြီ။မြန်မာနိုင်ငံမှာမနေ့ကကိုဗစ် -19 ရောဂါကူးစက်သူ1,418 ဦးနဲ့တည်ဆုံးသူ30ထပ်တိုးခဲ့တာကြောင့်အခုလိုစုစုပေါင်းပိုးတွေ့သူ 95,018 ဦးနဲ့တည်ဆုံးသူပေါင်း 2,028 ဦးရှိလာပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီမနေ့ည7နာရီထုတ်ပြန်ချက်အရတည်ဆုံးသူ30ထဲမှာအများစု24ဦးကယောဂအခန်းရှိသူတွေဖြစ်ပြီးဓာတ်ခွဲနမူနာ 12,919 ခုကိုစစ်ဆေးခဲ့ရမှာအခုလိုပိုးတွင်နှုန်း 600 ခန့်နှုန်းကျော်ရှိခဲ့ကဒီဖြစ်နှုန်းအရစုစုပေါင်းသိနှုန်းကလည်း 2.13 ခန့်နှုန်းရှိနေပါတယ်အခုချိန်ထိစုစုပေါင်းဓာတ်ခွဲနမူနာပေါင်း 13,000 ကျော်စစ်ဆေးလာနိုင်ချိန်မှာမနေ့ထုတ်ပြန်ချက်အရဆေးရုံစင်ခွင့်ရရှိသူ 1,149 ဦးရှိခဲ့တာကြောင့်စုစုပေါင်းယောဂပျောက်ကင်းသွားသူ 93,948 ဦးဖြင့် 98 ရာခိုင်နှုန်းနီးပါးရှိလာနေပါပြီ။အခုလိုကိုဗစ်ယောဂဆက်ဖြစ်နေချိန်မှာကျန်းမာရေးနဲ့အကစားဝန်ကြီးဒေါက်တာမြင့်ထွေးကလည်းခြေတန်းကစွန့်လုံနေရတဲ့ကျန်းမာရေးလူသားတွေကိုလေးစားဂုဏ်ပြုလိုက်ပြီးကုသခံဒီဝန်ထမ်းတွေလည်းအမြန်ဆုံးပြန်ကောင်းလာဖို့မနေ့ကဆုတောင်းပေးလိုက်ပါတယ်။ဒီနေ့ဗိုလ်ထူးနေတုန်းကတော့စုစုပေါင်းပိုးတွေ့သူ1,400တဦးမှာရန်ကုန်တန်းကအများဆုံးအဖြစ်893ရှိခဲ့ပြီးလှိုင်မြောက်ကလာနဲ့ရှိပြည်သားမှာအများဆုံးတွေ့ခဲ့ကမန္တလေးတန်းက189ဦးနဲ့ဒုတိယပဲခူးတန်းက69ဦးနဲ့တတိယအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံအနေနဲ့အမေရိကန်နဲ့ပေါင်းပြီးအတန်ထက်မြန်တဲ့မစ္စိုင်းဒုံးကျည်ထုတ်ဖို့လုပ်နေတာကလက်နက်ချဲ့ထွင်ရေးအတွက်စင်ကြေးပေးတာပါလို့တရုတ်နိုင်ငံသားဝန်ကြီးဌာနကပြောလိုက်ပါတယ်။တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်အနေနဲ့မနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာဩစတြေးလျကာကွယ်ရေးဝန်ကြီးလင်ဒါရေနိုးစ်အင်္ဂါနေ့ကပြောခဲ့တဲ့အသံထက်၅ဆမြင်တဲ့ဒီမဆိုင်တုံးထုတ်ဖို့နဲ့စမ်းသပ်ဖို့ရှိကြောင်းပြောကြားချက်ပြီးအခုလိုတုံ့ပြန်ပြောဆိုလိုက်တာပါတရုတ်နဲ့ရုရှားတို့ကလာထူလက်နက်တွေလုပ်နေတယ်လို့စွပ်စွဲမှုတွေရှိနေချိန်မှာဩစတြေးလျဘက်ကလည်းတုံ့ပြန်တဲ့သဘောအခုစီစဉ်ကိုအမေရိကန်ရဲ့သဘောတူစာချုပ်သိအောင်မှဂျိုးပန်းနေတယ်လို့ထုတ်ပြန်ခဲ့တာပါဒီတရုတ်နိုင်ငံရဲ့ပြောခွင့်ရကပဲမကြာခင်နှစ်တွေအတွင်းအမေရိကန်အနေနဲ့ဒီအသံထက်မြန်တဲ့လက်နက်တွေထုတ်ဖို့ဦးဆောင်ခဲ့တာကြောင့်ဒီလက်နက်ပြိုင်ထုတ်လုပ်မှုတွေပြင်းထန်လာပြီးကမ္ဘာလုံခြုံရေးကိုပြင်းပြင်းထန်ထန်ထိခိုက်စေခဲ့တယ်လို့ဆိုပါတယ်။ဒီပြောခွင့်ရဟွာချုံရင်ကဆက်ပြီးဩစတြေးလျအနေနဲ့အမေရိကန်နောက်ကကပ်လိုက်ပြီးတရုတ်နဲ့ရုရှားချင်းချောက်မှုသီအိုရီတွေလောက်ချံဖန်တီးကဒီလက်နက်ထုတ်ဖို့စင်ကြေးတက်ခဲ့တာကြောင့်ကမ္ဘာနဲ့အာရှဒေသအတွင်းမှာမတိမငြိမ်မှုတွေတိုးလာစေခဲ့တယ်လို့ဆိုပါတယ်။ဒါအပြင်တရုတ်ရဲ့နိုင်ငံတော်ကာကွယ်မူဝါဒဟာခုခံကာကွယ်တဲ့သဘောတဘာဝဖြစ်တာလို့ဆောင်နေပြီးစီးရေးပြင်ဆင်မှုတွေကလည်းဘယ်နိုင်ငံကမှပြစ်မှတ်ထားတာမရှိဘူးလို့ဒီပြောခွင့်ရအမျိုးသမီးကဆိုခဲ့ပါတယ်ခင်။အင်တာနက် Facebook ကုမ္ပဏီကြီးကကိုဗစ် -19 ကာကွယ်ဆေးအကြောင်းသတင်းမှားတွေကိုဖြုတ်ချဖို့စလုပ်နေပြီလို့ထုတ်ပြန်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ဒီအင်တာနက် online ကတဆင့်သတင်းမှားဖြန့်ချိန်မှုတွေမြင့်တက်လာတာကိုဟန်တားနိုင်ရေးအခုလိုလှုပ်ဆောင်ဖို့ဖြစ်လာတာပါမကြာခင်သတင်းပတ်တွေအတွင်းဒီလူမှုကွန်ရက်ကုမ္ပဏီအနေနဲ့ Facebook နဲ့ Instagram မှာအစိုးရကျန်းမာရေးကြွေးကျင်သူတွေထောက်ပြနေတဲ့သ တည်င်းမှားတွေကိုစတင်ထုတ်ချတော့မယ်လို့ဆိုပါတယ်ဒီနေရာမှာကာကွယ်ဆေးရဲ့ဘေးရန်တွေထိရောက်မှုပါဝင်မှုနဲ့ဘေးထွက်ဆိုးကျိုးဆိုင်ရာလက်တွေ့ထိခိုက်မှုဖြစ်စေမဲ့တည်င်းမှားမျိုးရန်မှန်းပြောတာမျိုးကိုထုတ်ချဖို့မူဝါဒချထားတယ်လို့ Facebook ကုမ္ပဏီကဆိုပါတယ် American အခြေစိုက်ဒီနည်းပညာကုမ္ပဏီကြီးအနေနဲ့အခုလိုရေးယူလှုပ်ဆောင်ဖို့ပြောလိုက်ခြင်းဟာ COVID-19 ကာကွယ်ဆေးမကြခင်ထွက်လာဖို့ရှိနေချိန်မှာပဲဖြစ်လာတာပါခင်ဗျထိုင်းနိုင်ငံမှာတော့တောင်ပိုင်းပြည်နယ်ခုနှစ်ခုမှာမိုးကြီးပြီးတောင်ကျရေတွေကြီးလာတာကြောင့်အနည်းဆုံး9ဦးထိသေဆုံးခဲ့ပါတယ်။ဒီသေဆုံးမှုအားလုံးကတော့နှခေါင်းစီထံမရပြည်နယ်မှာဖြစ်ခဲ့တာလို့ထိုင်းအရာရှိတွေကမနေ့ကထုတ်ပြောထားပါတယ်။ကျွန်မြန်တရားသတင်းတွေထဲမှာလည်းဆေးရုံဝန်ထမ်းတွေအနေနဲ့အရေးပေါ်ကုသဆောင်အပြင်ဘက်မှာသဲအိတ်တွေပုံပြီးလမ်းမပေါ်ကရေတွေဆေးရုံထဲဝင်မလာအောင်တားဆီးနေကြပါတယ်။အခြားပုံတွေထဲမှာလည်းပေါင်လောက်ထိမြုပ်တဲ့ရေတွေနဲ့မော်တော်ဆိုင်ကယ်တွေကိုတွန်းသွားနေကြချိန်မှာတန်ဃာတော်တွေပါဝင်ဒီပြည်နယ်ကလူတချို့လဲဈေးပိုင်းတွင်လေလောသွားပြီးခလီတွေကလည်းရေထဲမှာဆော့နေကြပါတယ်တကယ်တော့ဒီတောင်ကျရေကြီးမှုကပြီးခဲ့တဲ့တစ်ပတ်ထဲကစဖြစ်ခဲ့ပြီးမနေ့ကစသက်သာလာတယ်လို့ပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်ထားကဒီတောင်ပိုင်းပြည်နယ်ခုနှစ်ခုကအိမ်တောင်စုပေါင်း 25,500 ကျော်ထိခိုက်ခံခဲ့ရတယ်လို့ဆိုပါတယ်တကယ်တော့အခုရေကြီးတံခဲရတဲ့ဒေတာကကဘာပေါ်ကိုအဓိကရာဘာတင်ဖို့နေတဲ့ထိုင်းရာဘာဆိုင်ဒေတာလည်းဖြစ်ပါတယ်။ဒီလိုအချိန်မှာထိုင်းနိုင်ငံရာဘာဆိုင်ရာအုပ်ချုပ်မှုအဖွဲ့ကလည်းရာဘာပင်20ထက်ပိုပြီးဖြည့်ဆည်းခံရတဲ့လက်သမားတူကိုရောချေးအမေရိကန်ဒေါ်လာ100နီးပါးရှိတဲ့ဘတ်ငွေ3000ပေးသွားမယ်လို့မနေ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ကြာမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျကွန်ဝေကတ်ယောဂါကာလမြန်မာနိုင်ငံအဝန်ကောင်စီပို့ဆောင်နေတဲ့အဝေးပြေးကားသမားတွေကိုစက်မှန်ရေးစစ်ဆေးမှုတွေနဲ့တင်းတင်းကြပ်ကြပ်ကတ်တတ်ထားတာကိုလျှော့ပေးဖို့လုပ်ငန်းရှင်တွေလိုလားနေကြပေမဲ့စက်မှန်ရေးပညာရှင်တွေကတော့ကတ်ယောဂါကူးစက်မှုအန္တရာယ်ကိုတတိပေးဖို့တိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါကယောဂါကူးစက်မှုထိန်းချုပ်တဲ့အစီအစဉ်တစ်စိုက်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအနှာသွားလာနေတဲ့ကုန်တင်ရင်မောင်းတွေနဲ့ရင်းနှောင်းလိုက်တွေကိုကုန်းဝေယောဂါပိုကင်းရှင်ကြောင့်စစ်ဆေးဖို့စီကံတက်မှတ်ထားပါတယ်။ဒါပေမဲ့လည်းယောဂါပိုစစ်ဆေးပြီးကင်းရှင်ကြောင့်အတိပြုထားတဲ့အထောက်ထားစင်မတန်းဟာ82နာရီသာတက်တန်းရှိပြီးယောဂါပိုစစ်ဆေးရမှာကြံ့ကြာမှုတွေကြောင့်ကုန်တင်ရင်မောင်းတွေအခက်အခဲကြုံနေရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ကောင်စီစစ်စစ်မှုတွေမှာအဟတာဖြစ်နေတဲ့အထီးကြုံတွေ့နေရတာကြောင့်ကန့်သတ်ချက်တွေကိုလျှော့ပေါ့ပေးဖို့လဲမြန်မာနိုင်ငံကုန်တယ်များနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကျုပ်တာဝန်ရှိသူတွေကိုတင်ပြထားတယ်လို့မြန်မာနိုင်ငံအဝေးပြေးကောင်စီပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအတင်းဥက္ကဋ္ဌဦးကျင်သိန်းကပြောပါတယ
်သူတို့စစ်ပြည်နယ်နဲ့ကားစီးရီးယား50,000လောက်ပဲစစ်ပြည်နယ်နဲ့ဗျာကျွန်တော်တို့ကားရီးယားဖြစ်လာတဲ့ကားရီးယားတရက်တည်းထောင်ခန်းရှိတယ်ဗျာဒီတုံးရကြုံနေတယ်ကလာတခုကိုပြင်တင်ပြင်ပြရပါကျွန်တော်တို့ UMS စစ်စီရင်ကိုကျွန်တော်တင်ပြတယ်တော့တက်ဆိုင်ရာတွေကိုတင်ပြတယ်စီးပွားကူတန်းကိုတင်ပြတယ်ဒါပေမဲ့ဘာမှမဖြစ်လာဘူးအဲကျွန်တော်တို့တက်တန်းတို့တာကဟိုဒီ UMS စစ်စီရင်ကျွန်တော်တို့ဒီကောင်းတဲ့တော့ဒီချင်းချဆေးပါတယ်ကျွန်တော်တင်ပြတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာရာကတွာလာလှုပ်ရှားမှုတွေကန့်သက်တာအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်တာတွေအပြင်နိုင်ငံအနှံ့တွာလာနေတဲ့ကုန်တင်ရင်မောင်းတွေကိုစနစ်တကျကျန်းမာရေးအရာစစ်ဆေးဖို့လဲအော်တိုဘာ၁ရက်နေ့ကပဲညွှန်ကြားထားပါတယ်။ဒါပေမဲ့လည်းကျန်းမာရေးတော့စစ်ဆေးမှုတွေမှာကြံ့ကြံ့မှုတွေရှိနေတာကြောင့်အခက်အခဲတွေရှိနေတယ်လို့လည်းအတိတ်ကကောင်တွယ်လမ်းကြောင်းတစ်ခုဖြစ်တဲ့ရန်ကုန်မူဆယ်ကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်နေတဲ့ဦးရှိန်ကပြောပါတယ်။
ဆယ်ရတဲ့တန်းကြတော့ဥမာကျွန်တော်တို့ကရန်ကုန်နေပြီးတော့ရအောင်မူဆယ်သွားမယ်ပေါ့နော်မူဆယ်သွားမယ်ဆိုရင်အသွားမတည်ကျွန်တော်တို့ကဟိုနည်းနည်းအိတ်၃ရက်လောက်သွားရတာဆိုတော့အသွားတစ်ချမ်းတည်းကုန်သွားပြီပေါ့နော်အဲပြီးရင်လမ်းလေးမှာလည်းဥမာမူဆယ်ရောက်ရင်လည်းကိုကချင်းချင်းချရတာမဟုတ်ဘဲနဲ့တရားမမိုက်မှာတရားမမိုက်ဝင်ဖို့အတွက်ကိုတော့ဟို၅ရက်တစ်ပတ်လောက်တန်းရတယ်ကတ်တန်းရတာပေါ့ပြန်မမိုက်ရောက်တဲ့ချိန်ကျတော့လည်းပြန်မမိုက်ထဲကနေမူဆယ်ကိုချတဲ့နေရာကိုသွားဖို့အတွက်ကိုလမ်းမှာလည်းဒီလိုပဲ9ရက်လောက်ချက်ကြတယ်အဲ့မှာတင်မူဆယ်ရောက်တဲ့အထိကိုအဲ့မှာဆယ်ရက်ကြာသွားပြီသူလို့ရှိရင်လည်းဒီလိုပဲဟိုကားတိုင်းရှိနေတော့ရှိမှကားတွေများနေတဲ့အခါကျတော့တစ်ခါကုန်တင်ပြီးတော့တစ်ခါဖြစ်ဖို့အတွက်ကို3-4ရက်ထပ်ကြာဆိုတဲ့အခါကျတော့ဒါမျိုးတွေကခီးတစ်ခုတော့ဖို့ရန်နောက်နေတာပေါ့မှာဆစ်စစ်တဲ့နေရာဥမာတမျိုးတမျိုးနဲ့မှာ တစ်ခုလောက်ထားပေးမယ်ဆိုရင်တော့ကားတန်းလည်းနေတော့မယ်စစ်တာလည်းမြန်သွားမှာပေါ့နော
်ကောင်းစီစစ်စစ်မှုတွေမှာအခက်ခဲတွေကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့လုပ်ငန်းရှင်တွေရဲ့တင်ပြချက်တွေကိုတော့စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကိုဆက်လက်တင်ပြထားတယ်လို့လည်းတောင်တဲများနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကြောင့်တွဲဖက်အထွေထွေအတွင်ရမှုဥမျိုးသားကပြောပါတယ
်လက်ရှိဒေသမှာကုန်စည်မှုတွေဘလို့ဖြစ်ပေါ်နေတယ်တိကျတယ်ဆိုတော့အများအားကျွန်တော်ကအစည်းအဝေးလုပ်ပြီးတော့အဲ့ဒီမှတ်တမ်းတွေအားလုံးကိုကျွန်တော်စီးပွားကုတန်ဝန်ကြီးဌာနကိုအကုန်တိုက်ရိုက်တင်ပေးနေတယ်အခုဒီကားသမားတွေတောင်းဆိုချက်တွေကိုလည်းကျွန်တော်ကတိအောင်တော့အကုန်တင်ပေးနေတယ်ဒါပေမဲ့အဲ့ရာကိုဖြေလျှော်မှုနဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ပေါ့နော်ရတူတောင်းတဲ့ကိစ္စဒါလေးကကျွန်တော်တို့ကဟိုဘာမှလုပ်ပြီးတော့မရဘူးကျွန်တော်တို့တင်ပြပေးဦးတင်တော့တင်ပြပေးကြတယ်ဒါပေမဲ့ဖြူကန်းဝင်းကြီးဌာနတို့နောက်သက်ဆိုင်ရာကျွန်တော်တို့ဘိုးကွန်ပြီးတော့ပေါ့နော်ဒီကုသရေးဘိုးကွန်ပြီးတော့သူတို့ဆုံးဖြတ်စဉ်းစားဆုံးဖြတ်ပေးရမှာကိစ္စပေါ့
လုပ်ငန်းရှင်တွေကကုန်တင်ရင်မောင်းတမားတွေကိုစက်မှန်ရေးစစ်ဆေးမှုတွေလျှော့ပေါက်ပေးဖို့တောင်းဆိုနေပေမဲ့စက်မှန်ရေးပညာရှင်တွေကတော့တတိထားဖို့တိုက်တွန်းနေပါတယ်နိုင်ငံအနှာသွားလာနေကြတဲ့ကုန်တင်ကားသမားတွေမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့တဲ့ပြည်စင်တွေရှိခဲ့တာကြောင့်ဆက်လက်ထိန်းချုပ်ထားဖို့လိုအောင်မယ်လို့လည်းနေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနဆိုးကပြောပါတယ်
။ဒီဟာဘာလို့ဖြစ်ရလဲဆိုကျွန်တော်ခုနပြောမယ်။ကျွန်တော်ဒီစစ်ထားတဲ့လူ4000ကျော်မှာ positive ကျွန်တော်25ယောက်တွေ့ပါတယ်။ဒါဆိုတော့ဒါအားလည်းကျွန်တော်ဒါကြောင့်လို့ဒီကုန်တင်ကားစစ်တဲ့လုပ်ငန်းကလည်းကျွန်တော်တောင်းနေရခြင်းဖြစ်ပါတယ်။ဟိုဒီတက်တန်းကတော့ကျွန်တော်လည်းမှန်ရတော်တော်ခက်တယ်ပေါ့လေ။ဘာလို့ဆိုတော့ဒီရောဂါပိုးကလည်းအခုကျွန်တော်ဒီမှာဟိုတွေ့တဲ့အခါမှာဟိုကျွန်တော်ပို့တွေ့ရတဲ့လူတွေကျွန်တော်ပြန်လေးလာကြည့်ရတာကြတော့ဒီလိုပဲပထမအကြိမ်စစ်တယ်မတွေ့ဘူးဒုတိယအကြိမ်စစ်တယ်မတွေ့ဘူးဒါပေမဲ့ဟို၄-၅လောက်စစ်ပြီးတော့မှပို့တွေ့တာရရှိနေတဲ့အခါကြတော့တစ်ခါစစ်ထားပြီးတော့ဒီလက်မှတ်နဲ့ပဲတောက်ချောက်သွားမယ်ဆိုရင်တော့ကျွန်တော်စေးပြင်တာပေါ်ရတော့ဟိုအနေရှိနိုင်တာလို့ကျွန်တော်အနေနဲ့
မကြတဲ့ခင်ရက်တွေမှာတော့ကလည်းကောင်းတင်ရင်မောင်းတမတချို့ကျမရဲ့စစ်ဆေးထားတဲ့အထောက်အထားစာရော့စာသားအတူတွေအတုံးပြူတာစစ်ဆေးတွေ့ရှိခဲ့တာကြောင့်အရေးယူမယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကြာတာပရေနဲ့မွန်လွိုင်ပိုင်းထိကျမရဲ့နဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ2000လောက်နဲ့ကူးစက်သူ9300ကျော်ရှိနေပါတယ်ရှင်။ကျမအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကျွန်တော်ဝင်းမင်ပါရွေးကောက်ပွဲပြီးပထမဆုံးကြိမ်ဖြစ်ငင်းချင်းညီနိုင်ပွဲအစိုးရတွင်နေပြီးတော့မှမနေ့ကစ2ရက်ကြာကျင်းပနေတာမှငင်းချင်းလုပ်ငန်းစဉ်တွေညံဆန်းလာနိုင်တယ်လို့ဒီစီဝေးတယောက်သူဒုကဆိုပါတယ်ငင်းချင်းကော်မရှင်ဂျန်ဘေးဖွဲ့ဝင်ဦးလှမော်ရွှေကအခုညီနိုင်ပွဲက PPSD ခေါ် NCA အဖြစ်စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့ရဲ့ငင်းချင်းလုပ်ငန်းစဉ်ဦးဆောင်ဖွဲ့စီဝေးပြီးတပတ်ခန့်ကြာနဲ့အေးအေးနဲ့တက်နားလည်မှုစရလာပြီးဖြစ်တာမျိုးထူးခြားတယ်လို့ဆိုတာအခုလို့စရှင်းပြပါတယ
်ကျွန်တော်တို့မထောက်မထည့်ဘူးနည်းအောက်ကလာမှာကြော်ပြီးညီငယ်ညီလာကံတစ်ဖက်ပြောပြီးတင်တယ်ရှုပ်ကစီကနာကြော်ပြီးသဘောတူတဲ့ဖာဒီအစ်စ်ပန်တုံးကလေးရရတယ်ပေါ်လာလိုက်ကြတဲ့ခါမှာဘယ်လိုလဲညီငယ်ကြီးတန်လို့ပဲတော့ဒီအစိုးရကံတော့ဖြစ်တော့ကဒီဘက်ကလည်းဒီကောင်းဆောင်နေတယ်ဒီမှာလည်းကြည့်တယ်အဲ့ဒီမှာလက်မှတ်မရေးထိုးရသေးတဲ့တန်တော်နဲ့ကံနေတဲ့ပတ်သက်တဲ့အခြေအနေတွေနဲ့ပါတယ်။ဒီလက်မှတ်ရေးထိုးပြီးတဲ့ဒီနေ့ဒီနေ့အကြပ်ပတ်ကြီးကိုအကောင့်ရေဖော်ပြီးသိကြတယ်ချိန်လို့ရတယ်။အဲ့ဒါတော့ဒီကောက်ဝယ်ပြီးတော့မှလည်းတော့ကောင်းစီလို့ဖြစ်တယ်။အဲ့ဒါတော်တော်လေးပုံနေနေနဲ့ရှင်းနေတယ်နော်။ဒီလိုနဲ့ဖြစ်တဲ့ကတော့ဒီနေ့လုပ်ငန်းကြီးကတော့ဒီတော့ကျွန်တော်မြန်မာနိုင်ငံကရှိ
ဟုတ်ကဲ့ခုနကမြန်ဆန်နိုင်တဲ့အနေအထားကဘယ်လိုမျိုးထူးခြားမှုရှိလာမထင်လဲ
မြန်ဆန်တယ်လို့ဆိုတာတော့ဒီတော့ဒီသဘောတူရဲ့ဖာဒီအဖြစ်ပေါ်မှာအကောင့်တွေပေါ်မယ်မြန်မာနိုင်ငံကအများကြီးအကောင့်တွေပေါ်စုလေးကဖြစ်တဲ့အတွက်ဒီအတခုအမြန်ဆန်အမေရိကန်တွေပရိကျတော့လက်မှတ်မတွေ့ရသေးတဲ့ဖြစ်ရှိခဲ့တယ်ဒီလိုနဲ့ပတ်သက်တဲ့မြန်မာနိုင်ငံကစုလေးနိုင်ငံတွေဒီအပိုင်းမှာလည်းဒီလိုတူရမယ်မလို့ပြောနေတယ်လို့ဆိုတ
ာဟုတ်ကဲ့အဲ့တော့ဒီသဘောတူညီချက်ဒီအပိုင်းသုံးကိုပေါ့နော်အကောင့်တဲပေါ်တယ်ဆိုတဲ့နေရာမှာဘလို့အချက်တွေမြန်ဆန်လာမယ်လို့ညွှန်မှန်းထားတယ
်ဒီကအရေးကြီးရယ်အစိုးရဘာအစိုးရကြတော့မအစိုးရစစ်တမ်းမော်ပြကြကျူရတဲ့နေရာပြင်ဆင်မှုကဒီမှာဗာအီအိုနဲ့ပါတီကလည်းကြရလို့ဖြစ်ပြီးအကောင့်တဲပေါ်တယ်ဒီကကတော့အီအိုကမှာလေဒီကနေ့ကျပိုင်းမှာဒီ BFC လောက်ခါလာချက်ကျွန်တော်မှလည်းဒီလိုရှိတယ်ဒီကမှလည်းဒီလိုရှိလာချက်တော့ပြန်ကြည့်ဆက်လို့ဖြစ် ီဒီကိုရရပြီးလို့ဆိုရတယ်လို့ဟုတ
်ကဲ့ဘယ်တော့အစောဆုံးတင်ဖို့မှန်ထားလဲ
ကျွန်တော်တို့လူချင်းကြည့်ဖို့ကတော့ဒီကိုဗစ်ပေါ်မှာမြင်ကြည့်ရတယ်ကျွန်တော်ဒီအွန်လိုင်းနဲ့မျိုးဆွေးနွေးရတယ်တော့အခုနေရတာတော့ဒါလည်းလူချင်းပါရှိ
ဟုတ်ကဲ့ဒီဒီဇင်ဘာလတဲ့လောက်မှာရော
ဒီအလစ်တဘောဆွေးနွေးပွဲကြီးကတော့အွန်လိုင်းရလုပ်နေတာဖြစ်ရတော့ဒီဒီကြမ်းဒီပိုင်းမှာဒီဖြစ်နေတယ်ဒီကိစ္စကိုဆွေးနွေးဖို့လုပ်ရတာဒီငွေဖြစ်ခင်မှာတော့အွန်လိုင်းကဆွေးနွေးတယ်ကအကန့်တည်းရှိတယ်ဒီကိစ္စကိုဆွေးနွေးတာဆိုဒီဟာအတိတ်ကနေအများကြီးရှိတယ်အခုလုံးတော့လဲရတယ်ဒါပေမဲ့ဒီကိစ္စကိုဆွေးနွေးတာဒီလက်ကိုပြီးတော့ဒီနေရာရတယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုက NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့ရောဘယ်လိုမျိုးမြန်လာဖို့မျှော်လင့်ထားလဲ
ဒီမှာလည်းပြပိုင်းအမေဒီကနေဒီလိုကြမ်းရှိတယ်ဒီလိုကြမ်းနေတာရှိတယ်အဲ့ဒါဒီလိုခုဆက်ပြီးတော့ဆွေးနွေးနေကြတာ
ဟုတ်ကဲ့ဒီနေရာမှာထူးခြားတာတစ်ခုကတော့အေးရခိုင်လက်နက်တပ်ဖွဲ့အနေနဲ့ပေါ့နော်အရင်အကျန်းဖက်အနေထားကနေအခုရွက်ောက်ဖွဲ့ရခိုင်ပြည်နယ်မှာပေါ့ပြန်ချင်းပါနိုင်ရတဲ့တမတော်နဲ့တစုံတရာအပြန်အလှန်စညှိနှိုင်းမှုတွေရှိလာတဲ့အတွက်အခုဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအားလုံးတွေ့ဆုံရတဲ့အဟန်တာအရင်ဖြစ်နေခဲ့တယ်ပေါ့နော်ကိစ္စကပြန်ပြီးတော့ပြေလည်လာဖို့အလားအလာဘယ်လောက်ရှိမယ်ထင်လဲ
ကျွန်တော်အဲ့ဒီဟာပေါ်မှာတော့ဒုတိယကိုအဲ့ဒါလည်းအရင်ကတော့ဒီလိုပဲရှိသေးတယ်။ဒီကြိမ်းစောက်ပြီးဆွေးနွေးနေတဲ့ကျွန်တော်ဆွေးနွေးဆွေးနွေးနေတဲ့ဒီကတော့ရှိရလို့အကျဉ်းဒီအစီအထိုးရမှာဒီအတင်းတွေပြန်ပြပြရမယ်ပြီးတော့အဖြစ်ပြရတာလည်းရှိတယ်။ဒီလည်းနေရာတော့အနေနဲ့ရှိတယ်ပေါ့။ဒါပေမဲ့အခုတစ်ခါရရပိုင်းမှာဒီပြဒေသရှိတာတစ်ခါတည်းမရှိဘူး။ရပိုင်းမှာဆိုတော့ရှိပြီးဆွေးရံပြောင်းရံပြန်လာတယ်ဒါကြောင့်ဒီလိုတရားရည်ကြီးဒီလိုဒီဒီနဲ့ဝန်တော်ကြီးအရည်တွေကြားနေရတယ်။တရားလို့ရစီဒီလိုဆိုပြီးတော့ဒီကြားရည်တွေရှာနေလို့မျိုးလို့မဟု
တ်ဘူး။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးလာမောင်ရှင်ခင်ဗျာကျွန်တော်ဝယ်မှာ။
ဖက်နန်ဒီကယောဂဆိုးကကမ္ဘာအစင်းအဆုံ48နိုင်ငံရဲ့စီးပွားရေးကိုနှစ်ပေါင်း30အတွင်းအနှိမ့်ဆုံးအနေထားဒီဆိုးဆိုးရွားရက်ခတ်သွားစေတယ်လို့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂညီလာခံ UNCDAD ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတော် Lisa Schling ကဂျနီဗာကနေသတင်းပေးပို့လာတာကိုကျွန်တော်အောင်မြတ်သူကတင်ပြပေးပါမယ်။ကမ္ဘာအစင်းအဆုံနိုင်ငံတွေအနေနဲ့သူတို့ရဲ့ထုတ်ကုန်စွမ်းရည်ကိုတည်တသာမမြင့်တင်မှုဆိုရင်လက်ရှိအခြေအနေဈေးကြီးကလွန်မြောက်မှာမဟုတ်ဘူးလို့ UNCDAD ရဲ့စီးပွားရေးပညာရှင်တွေကအခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာသတိပေးထားပါတယ်။ကမ္ဘာအစင်းအဆုံ48နိုင်ငံထဲက43နိုင်ငံရဲ့ဗျမ်းများဝင်ငွေကျဆင်းသွားနိုင်ခြင်းရှိတာကြောင့်အဲ့ဒီနိုင်ငံတွေကလူဦးရေ32သန်းကအလွန်အမင်းဆင်းရဲတဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ဆိုပါတယ်။ဥတုရာသီပြောင်းလဲမှုစီးပွားကျဆင်းမှုနဲ့လက်တလောရင်ဆိုင်နေရတဲ့ COVID ကပ်ရောဂါတွေကိုရင်ဆိုင်ကျော်လွှားနိုင်ဖို့ကမ္ဘာအစင်းအဆုံနိုင်ငံတွေအနေနဲ့သူတို့ရဲ့ကုန်ထုတ်စွမ်းအားကိုအဖက်ဖက်ကမြှင့်တင်ကြဖို့လိုအပ်ကြောင်းအာဖရိကနဲ့အစင်းအဆုံနိုင်ငံများဆိုင်ရာ UNCDAD ရဲ့ညွှန်ကြားမှု Paul Aquiwemi ကပြောပါတယ်။ဆင်းရဲတဲ့နိုင်ငံတွေအနေနဲ့ကုန်ထုတ်လုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေပြီးနိုင်ရေးအတွက်လူစွမ်းအားတဘာဝနဲ့အရင်းမြစ်ပိုင်ဆိုင်မှုအပါအဝင်ဆုံးဦးတည်ထွင်လုပ်ငန်းတွေတည်ဆောက်ဖို့လိုအပ်ကြောင်းဒါမှလည်းသူတို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာမှာဖြစ်ကြောင်းPaul Aquiwemi ကပြောပါတယ
်။ Now it is quite clear that LDCs being commodity driven need to
တုံးကပစ္စည်းတွေပေါ်အခြေခံတဲ့အစိုးရစုံနိုင်ငံတွေအနေနဲ့သူတို့ရဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုပုံစံပြောင်းလုပ်ဆောင်ဖို့လိုအပ်နေပါပြီ။သူတို့စီးပွားရေးဟာလူသုံးကုန်ပစ္စည်းအပေါ်မှာအခြေခံတဲ့အတွက်အခုလို COVID ကာယရောဂါဖြစ်ပြီး lockdown တွေလောက်လာကြတော့ကုန်ပစ္စည်းတွေလည်းတင်ပို့နိုင်ခြင်းမရှိတော့ပါဘူး။ဒါကြောင့်သူတို့ရဲ့ဝင်ငွေတွေထိခိုက်လာတဲ့အခွန်ကောက်ခံမှုလည်းရော့ကျလာတဲ့အတွက်သူတို့ရဲ့စီးပွားရေးကိုတိတိတသာထိခိုက်နေပါတယ်။
နိုင်ငံကအထောက်ပံ့နေမရတော့တဲ့အချက်ကလည်းနောက်ထပ်ပြဿနာတစ်ခုပဲလို့အကွင့်ဝင်းမီကထောက်ပြပါရယ်။ရမုံငွေတွေရော့နေကျဆင်းသွားတာကြောင့်ဒီနိုင်ငံတွေအနေနဲ့လူမှုဖွံ့ဖြိုးရေးအတွက်သုံးဆွဲတဲ့ငွေကြေးပမာဏလည်းနည်းလာပြီးနိုင်ငံသားကျွေးမိတွေကိုလည်းပြန်မဆက်နိုင်တော့ဘူးလို့ဆိုပါရယ်။ဒီဆင်းရဲတဲ့နိုင်ငံတွေထဲကမြန်မာ၊လာအို၊ဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယား၊နီပေါ၊အီသီယိုးပီးယားနဲ့ရဝန္ဒါစတဲ့နိုင်ငံတွေကတော့အခြေခံကောင်းတွေရှိလာပြီးကုန်ထုတ်စွမ်းအားမြင့်တက်လာရေးအတွက်ခေတ်နဲ့လျော်ညီတဲ့ပြည်ဝင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်ခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါရယ်။အာရှတိုင်းအတွင်းအစိုးရဆုံးနိုင်ငံတွေဟာကုန်ထုတ်စွမ်းအားကိုမြင့်တင်နိုင်ခဲ့တဲ့အတွက်ပြည်တွင်းအသတင်းထုတ်လွှင့်မှုပမာဏ19ရာခိုင်နှုန်းကိုရောက်လာပြီးအလုပ်ကိုင်ခွင့်လန်း12ရာခိုင်နှုန်းကိုလည်းဖန်တီးပေးထားနိုင်ခဲ့တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဟေတီနဲ့အာဖရိကတိုက်ကအစိုးရဆုံးတိုင်းပြည်တွေရဲ့အခြေအနေကတော့အဲ့ဒီလိုမဟုတ်ပါဘူး။ဒီနိုင်ငံတွေမှာတော့အခြေအနေဟာရပ်တန့်နေပြီးပြည်တွင်းအသတင်းကုန်ထုတ်လွှင့်မှုဟာ9ရာခိုင်နှုန်းနဲ့အလုပ်ကိုင်ရရှိမှုက9ရာခိုင်နှုန်းများသာရှိတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါကြောင့်ဒီစင်းရဲဆုံးနိုင်ငံတွေပြုပြင်ပြောင်းလဲပြီးသူတို့ရဲ့စီးပွားရေးတွေပြန်လည်နှလန်ထူလာအောင်လှုပ်ဆောင်နိုင်ရေးအတွက် နိုင်ငံတကာအတိုင်းအဝန်းအနေနဲ့ရင်းနှီးမြှုပ်နှံကြဖို့ဗန္နာရေးဆိုင်ရာအကူအညီတွေပေးကြဖို့ UNCDAD ကုံသွေးရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂညီလာခံကတောင်းဆိုရပါတယ်ခင်ဗျာ
ဘာရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။တော်ရချာချာလူဆလာဘီကဘာမီဒီယာရီထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများဆုံးဆက်ရေးတန်ရလဲဆိုကြည့်ကြအောင်ပါ။မူရင်းအပေါ်မူရင်းအသုံးနှုန်းတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြိုးစွန်တာပါ။ Democratization the key to stopping Chinese advances in Myanmar.မြန်မာနိုင်ငံရဲ့တရုတ်ထုတ်ဖောက်ဝင်ရောက်မှုကိုဟန်တားနိုင်ဖို့အတွက်ဒီမိုကရေစီအရေးဟာမရှိမဖြစ်လိုအပ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဂျပန်နိုင်ငံဆန်ကီချင်ဘွန်သတင်းစာရဲ့အတည်ဒါအပေါ်ကိုပြောပြလိုပါတယ်။အင်ဒိုချိုင်းနာကျွန်းဆွယ်အနောက်ဖက်ချမ်းဖြစ်တဲ့မြန်မာနိုင်ငံဟာဂျပန်နိုင်ငံမျှော်မှန်းနေတဲ့လွတ်လပ်ပွင့်လင်းသောအင်ဒိုပစိဖိတ်ဖြစ်မြောက်ရေးအတွက်ပထဝီဝင်းမဟာဗျူဟာစောချက်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဆီအိုချိုရေးအောက်ရာစုဝဲနေခဲ့ရတဲ့ဒီနိုင်ငံမှာဒီမိုကရေစီရှင်သန်အောင်လှုပ်ဆောင်နိုင်မှဂျပန်ရဲ့မြန်မာကျအောင်မြင်ရေးနဲ့တရုတ်ဖလွန်ဘူးမှုကလွတ်လပ်စေနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီကရဲရွေးကောက်ပွဲဟာအစိုးရကို၅နှစ်တာဥဆောင်လာတဲ့ဒေါအောင်ဆန်းစုကြည်ပေါ်လူထုသဘောထားကိုပြသလိုက်ကြပဲဖြစ်တယ်။အရင်သားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးဖော်ဆောင်မှုအပါအဝင်ဂျပန်ရဲ့မြန်မာတဲ့ဟိုရွေးကောက်ပွဲဂတိတွေကိုအကောင့်ထဲမဖော်နိုင်ခဲ့လို့ကျူတင်ဆွတ်တွက်ခဲ့ကြသူတွေရှိပေမဲ့အခုအောင်ပွဲကတော့တခြားစီဖြစ်သွားခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံကြော်လွှားမဲ့အခက်အခဲများစုပြီးဆက်လက်ရေးသားမှာတော့အကြီးမားဆုံးအခက်အခဲဟာလွတ်တော်မှာအမတ်နေရာ၄ဘုံ၃ဘုံနဲ့ဝန်ကြီးဌာနတချို့ကိုစစ်တပ်ကချုပ်ကန့်ထားခြင်းပဲဖြစ်တယ်လို့ဖော်ပြပါတယ်။ဒီမိုကရေစီအမြင့်တွေရေးအတွက်ဒီချက်ဟာအရေးကြီးဆုံးအခက်အခဲပဲဖြစ်ပါသေးတယ်။မကြတိမီကရွေးကောက်ပွဲရလဒ်ကိုကြည့်ပြီးစစ်တပ်အနေနဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးကိုလိုလိုလားလားနဲ့အလေးထားစဉ်းစားသင့်တယ်လို့လည်းရေးပါတယ်။ရိုဟင်ဂျာလူငယ်စုပေါ်စစ်တပ်ရဲ့နှိမ့်ကွပ်မှုကိုထောက်ခံတယ်ဆိုပြီးဒေါန်ဆန်စုကြည်ဟာအနောက်နိုင်ငံတွေရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုခံခဲ့ရပေမဲ့သူကတော့ဒီမိုကရေစီအရေးကိုအပြုလို့ဆောင်နေရပဲဖြစ်ပါတဲ့အခုအချိန်မှာတော့ဒေါန်ဆန်စုကြည်အနေနဲ့စီးလုံးညီညွတ်သောဒီမိုကရက်တစ်မြန်မာနိုင်ငံဖြစ်ထွန်းရေးအတွက်တိုင်းဒေသလက်နက်ကိုင်အင်အားစုတွေနဲ့ညီညာရေးအတွက်ညှိနှိုင်းပြီးရိုဟင်ဂျာပြည်နာပြည်လဲအောင်အထောက်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်တဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံကအိန္ဒိယသမုဒ္ဒရာထွက်ပေါက်အဖြစ်မျှော်မှန်းထားပြီးအခုဆိုလို့ရှိရင်တရုတ်ရဲ့ BRI ခေါ်ကဘလန်စီမံကိန်းနဲ့ဆက်စပ်ပြီးတရုတ်မြန်မာစီးပွားရေးဇင်းကြံအခြေခံအဆောက်အဦအများအပြားကိုပူးတွဲလှုပ်ဆောင်နေရပါတဲ့ဆီအစိုးရခေတ္တကလည်းတရုတ်ကဒီလိုပဲကူညီခဲ့ပြီးရိုဟင်ဂျာအရေးဟာလည်းပြည်တွင်းပြဿနာသာဖြစ်တယ်လို့ဆိုပြီးတော့မြန်မာအစိုးရကိုထောက်ခံနေပါတယ်တဲ့တရုတ်အနေနဲ့မြန်မာနိုင်ငံကိုအာဏာရှင်အုပ်ချုပ်ရေးပုံစံပြောင်းဝင်လာအောင်တဖြည်းဖြည်းဆွဲငင်လှုပ်ဆောင်နေမှုကိုခွင့်ပြုလို့မဖြစ်ဘူးဒါကြောင့်ဂျပန်အစိုးရဟာNLD အစိုးရကိုထောက်ခံတဲ့ဒီမိုကရေစီထွန်းကားရေးတိုင်းရင်းသားလူနေစုတွေနဲ့ပြန်လည်သိမြင်ရေးကိုအားပေးလို့ဆောင်ရမယ်။အဲတချိန်တည်းမှာပဲမြန်မာစစ်တပ်ကိုလည်းနိုင်ငံရေးထဲမပါဝင်အောင်အားပေးလို့ဆောင်ဖို့လိုအပ်တယ်လို့ညွှန်သားထားပါတယ်ခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်။အမုန်းစကားပေါ်များနေတာဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အန္တရာယ်ဖြစ်နေတဲ့အကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ညမပြည်နာအမုန်းစကားတည်င်းအမှားနဲ့အစွန်းရောက်အမျိုးသားဝါဒပြန်ပွားတာကြောင့်ပြည်နိုင်မှုနဲ့လူအခွင့်အရေးချိုးဖျက်မှုတွေဖြစ်ပေါ်နေပုံကိုသုံးသပ်ထားတဲ့စာရန်လွန်ခဲ့တဲ့အောက်တိုဘာလကတွက်လာပါတယ်ပြည်တွင်းအရက်ဖွဲ့အဖွဲ့အစည်း၁၈ခုနဲ့ဟာဗတ်တက္ကသိုလ်ဥပဒေမဟာဌာနရဲ့လူ့အခွင့်အရေးအဖွဲ့တို့စုပေါင်းပြုစုထားတဲ့ Hate Speech Ignited အမှုစကားလောင်မီးပွားဆိုတဲ့စာရမ်းပါပဲ။စာမျက်နှာတရားကျော်ရှိပါတယ်။မြန်မာဗုဒ္ဓဘာသာဝင်တွေကြီးစိုးနိုင်အောင်အာဏာအရှိန်အဟွာရှိသူတွေကတမင်တကာမီးပွေးလို့ပေါ်ထွက်လာတဲ့အမှုစကားလို့ဆိုပါတယ်။အမှုစကားတောက်တော်အောင်မီးမွေးပေးသူတွေကိုအရေးယူလို့မရှိပါဘူး။ဒါကြောင့်လူနည်းစုရပိုင်ခွင့်အကြောင်းဆွေးနွေးတဲ့အမျိုးသမီးတွေကိုအမုန်းစကားနဲ့ထိုးနှက်တိုက်ခိုက်တာမျိုးတွေလုပ်ကြပါတယ်။ရခိုင်ပြည်နယ်စစ်ပွဲကိုကောက်ွက်ဆန္ဒပြတဲ့ចောင်းသားတွေကိုအရေးယူပါတယ်။အစိုးရနဲ့စစ်တပ်ကိုဝေဖန်ရင်ပုံမှန်အမျိုးမျိုးနဲ့ထောင်သွင်းအကျဉ်းချရပါတယ်။အမျိုးဘာသာနဲ့တန်းပြီဟာမွတ်စလင်အန္တရာယ်ကိုရင်ဆိုင်နေရတယ်လို့ခြောက်လှန့်တာမျိုးလည်းရှိပါတယ
်။မဘာသာနဲ့969လှုပ်ရှားမှုဟာတမရုံနဲ့ခရိုနီတွေရဲ့အထောက်ပံ့အများကြီးရရှိတယ်လို့အရက်ဖက်အဖွဲ့အစည်းအတော်များများကယုံကြည်နေကြပါတယ်။စေကောင်းဆောင်တွေရဲ့လူပဲဝတ္ထုအများပြားလက်ခံထားတဲ့ဘုန်းကြီးတွေဟာစစ်တပ်ဝါဒဖြန့်တာကိုထောက်ခံပြောဆိုတယ်လို့2013မှာထိုင်းနိုင်ငံကိုထွက်ခွာလာတဲ့ဘုန်းကြီးလူတွေဦးကံပီယာကပြောပြပူးပါတယ်။ဒါကြောင့်မဘာသာဟာတမရုံလက်အောက်ခံလက်နက်မကင်တဲ့တပ်ဖွဲ့တွေဖြစ်တယ်လို့ပြောသူတွေလည်းရှိပါတယ်။မဘာသာဟာဒေါ်အောင်ဆန်းစုကြည် NLD နဲ့တိုင်းသားတပ်ဖွဲ့တွေကိုဝေဖန်ရှုတ်ချပြီးစစ်တပ်ကိုထောက်ခံအားပေးနေတဲ့တန်ခါအဖွဲ့အစည်းဖြစ်တယ်လို့ဆိုပါတယ်မွတ်စလင်စန့်ကျင်ရေးလှုပ်ဆော်ရာမှာဥဝိရသူဟာထင်ရှားပါတယ်စစ်တပ်နဲ့အစွန်းရောက်အမျိုးသားရေးဝါဒီတွေဟာ Facebook ကိုသုံးပြီးအမုန်းစကားနဲ့သတင်းအမှားဖြန့်ဝေကြတယ်လို့အရက်ဖက်အဖွဲ့အစည်းတချို့ကပြောပါတယ
်အမုန်းစကားလောင်မီးပွားနေတာကို Facebook လည်းဘာမှမတတ်နိုင်တယ်လို့ဖြစ်နေတယ်လို့2018ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြတဲ့အထိအခြေအနေဆိုးလာပါလေတပ်မတော်ရဲ့အွန်လိုင်းဝါဒပြန်တိုက်ပွဲကိုရုရှားစစ်တပ်ကကူညီနေတယ်လို့ပြောဆိုတာတွေလည်းရှိပါတယ် Facebook ကစစ်တပ်ခေါင်းဆောင်အချို့ရဲ့စာရင်းကိုပယ်ဖျက်ပြီးအရေးယူတာမျိုးလုပ်ပြပါတယ်စာနယ်ဇင်းလောကမှာမွတ်စလင်ဆန့်ကျင်တဲ့အရေးအသားတိုးပွားလာပါတယ်အရင်ကပိတ်ထားတဲ့အမျိုးပြောင်းမှဆိုးကြောက်စရာဆိုတဲ့စာအုပ်မျိုးပြန်ထွက်လာပါတယ်လူတက်သောဖျားနဲ့မိန်လုံးကြီးသောဖန်ဆင်းရှင်ဆိုတဲ့စာအုပ်ကိုမဘာသာနဲ့ဆက်နွယ်တဲ့အဖွဲ့တစ်ဖွဲ့ကထုတ်ဝေပါတယ်။မွတ်စလင်ဆန့်ကျင်မှုပြင်းထန်လွန်းလာမှု2015ရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်တဦးမှမပါတော့ပါဘူး
။2019မှာဖွဲ့စည်းတဲ့ NLD အစိုးရဟာမကြမီတမရော်နဲ့ရပ်တည်ချက်ချင်းတူလာတယ်လို့ဆိုပါတယ်။တမရော်ကလူအခွင့်အရေးချိုးဖောက်လို့အပြည်ပြည်ဆိုင်ရာကဝေဖန်ရှုတ်ချတာကိုပြည်တွင်းမှာလက်မခံနိုင်ကြတာတွေ့ရပါတယ်။ရိုဟင်ဂျာပြည်ထောင်စုကြောင့်ပြည်ပမှာတမရော်ဂုံတိတ်ခါကြလာပေမဲ့ပြည်တွင်းမှာတော့ထောက်ခံသူတွေတိုးပွားနေပါတယ်။ဗုဒ္ဓဘာသာမြန်မာလူမျိုးကွယ်ပြောက်သွားနိုင်တယ်ဆိုတာကိုအဓိကထားဖော်ပြကြပါတယ်။မြေမျိုးရေးလူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်ပြီဆိုတဲ့စာတန်းကိုအလို့သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနမှချိတ်ဆွဲထားပါတယ်။ဗုဒ္ဓဘာသာရခိုင်တပ်နဲ့ရိုဟင်ဂျာလူမျိုးရေးတပ်ဖွဲ့မဟာမိတ်လှုပ်ထားတယ်ဆိုတဲ့သတင်းမျိုးကိုဖြန့်ဝေပြီးရခိုင်တပ်ကိုလူမုန်းများလောက်အောင်ဤမျိုးစုံနဲ့ဝါဒဖြန့်ကြပါတယ်။
စစ်တပ်ရဲ့လူရဖော်ပြတဲ့လူအခွင့်အရေးကာကွယ်ရေးသမားနဲ့သတင်းသမားကိုတစ္ဆာပေါင်းအဖြစ်ဆွဆွဲတာဟာလူရုပ်လုံးစင်ဖြစ်လာပါတယ်။ရိုဟင်ဂျာ၁၀ဦးအသက်ခံရတာကိုဖော်ပြတဲ့ရိုက်တာသတင်းတောက်၂ဦးရဲ့အမှုဟာထင်ရှားပါတယ်။ YWPR ပေးလို့2019မေလမှာလွတ်ပေးလိုက်ပြီးမဲ့ထောင်ထဲမှာတစ်နှစ်ကျော်နေလိုက်ရပါတယ်။ဒေါ်ဆန်းစုကြည် NLD နဲ့စစ်တပ်ကိုဝေဖန်ရင်းနိုင်ငံခြားအလိုတော်ကြီးတစ္ဆာပေါက်အဖြစ်သတ်မှတ်ခံရပါတယ်။နိုင်ငံခြားနဲ့ဆက်သွယ်သူကိုဒေါ်လာစားအချောင်သမားအဖြစ်စွပ်စွဲတိုက်ခိုက်ကြပါတယ်။အခုလိုအမုန်းစကားလောင်မီးပွားနေတာကို NLD အစိုးရလည်းဘာမှတတ်နိုင်ဖို့မရပါဘူး။ အစိုးရကအရေးမယူနိုင်လေလေအမုန်းစကားတွေတောက်လောင်လေလေဖြစ်နေပါတယ်လူနည်းစုဘက်ကရက်တည်တဲ့အရတားအဖွဲ့အစည်းကိုအစွန်းရောက်အမျိုးသားဝါဒီတွေကတိုက်ခိုက်နေတာဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုထော်တော်ကန့်နှံ့လုပ်နေတဲ့သဘောဖြစ်ပါတယ်အမုန်းစကားပွားများပြီးတပတ်ပတ်ဆွဆွဲတိုက်ခိုက်တာကိုရက်တန့်တောင်းအောင်လုပ်ဖို့အစိုးရမှတာဝန်ရှိပါလိမ့်ခင်ဗျာ
ဒီတစ်ပတ်ကျမ၏ကဏ္ဍမှာတော့ကိုဗစ်ကြောင့်ဈေးကျုံရှိသူပိုတရာချင်းအကြောင်းရင်းနဲ့ချိုးပြင်းသင့်ပုံကိုပြောပြထားပါတယ်။ဈေးကျုံရှိထားသူတွေမှာကိုဗစ်ဖြစ်လာရင်ပိုပြင်းထန်ပိုသေဆုံးစေတဲ့အကြောင်းရင်းခုနှစ်ခုရှိနေပြီးအခုလိုမဖြစ်အောင်ကိုဗစ်မဖြစ်ခင်ချိုးပြင်းသင့်တာတွေကိုကျမ၏ပညာရှင်တွေကအကြံပြုလိုက်ပါတယ်။ဘလို့အကြောင်းရင်းတွေရှိနေပြီးဘလို့ကြိုတင်ပြင်ဆင်ထားဖို့အရေးကြီးပါလဲ။ဒီအကြောင်းမြန်မာနိုင်ငံဈေးကျုံသွေးကျုံယောဂသင်ဥက္ကဋ္ဌစီချိုအထူးဆရာဝန်ကြီးနဲ့ဂုံတုဆောင်ပပခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့စီချိုသွေးချိုအထူးဆရာဝန်ကြီးပပခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီယောဂအခမ်းအထူးသဖြင့်စီချိုကြောင့်ပေါ့နော်ကိုဗစ်ဖြစ်လာရင်ပိုပြင်းထန်ပိုသေဆုံးနိုင်တာအတွက်ပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဆရာကြီးဒီစီချိုကိုထိန်းထားနိုင်ရင်အခုလိုမပြင်းထန်တာနဲ့အဲ့ဒီအတွက်ကြိုပြင်ဖို့အရေးကြီးတာကိုပြောပြီးမှဒီတစ်ခါတော့ဆရာကြီးဘလို့ကြောင့်အခုလိုပိုပြင်းထန်ရပြီးတော့ဘလို့ကြိုပြင်ဆင်တင်တာကိုပြောမှာမို့ဘာကြောင့်အခုလိုစီးကြိုရှိချာရင်ပိုပြင်းထန်နိုင်တာကိုစရှင်းပြပေးပါလား
အနည်းဆုံးတော့ခုနှစ်ချက်လောက်ရှိတယ်စီးကြိုဖြစ်တဲ့လူတွေကကိုဗစ်ဖြစ်ခဲ့လို့ရှိရင်ပိုပြီးဘာကြောင့်တည်လဲဆိုတာစီးကြိုသူကြိုရောဂါရှိတဲ့လူတွေကနံပါတ်၁ကအမျိုးသားနှစ်ပေါ့နော်များသောဖြင့်ကတာမန်လူနဲ့ဆိုင်ရင်တော့ခန္ဓာကိုယ်ကရှိတဲ့ရှိတတ်တဲ့ပုံများနေတယ်ပေါ့ဝါရီယောဂနဲ့တွဲပြီးတာများတယ်အဲဒါကြတော့ကိုဗစ်ကများလို့ပြင်အဆုတ်ကိုထိတာဟုတ်ဆုတ်ကကောင်းမပွားနိုင်တော့ဘူးပေါ့ဆုတ်ကအောက်ဆီဂျင် exchange ဆိုအောက်ဆီဂျင်ကောင်းမဝင်နိုင်တော့ဘူးပေါ့အသက်ရှူတဲ့အခါကျတော့ diaphragm ဆရာလက်တည်တယ်ဒီရင်ကောင်းနဲ့ဗိုက်နဲ့ရားထဲမှာ talent ကချက်သွားပြီးပြီးတော့အလုပ်လုပ်ရတဲ့ဟာမျိုးပေါ့ဝါရီလူကြတဲ့အခါကျတော့ပိန်တဲ့လူတွေဆိုင်ရင်ဒီအသက်ရှူရတဲ့ mechanic ကပြောင်းလဲသွားတော့သူတို့ကိုယ်တိုင်ဝါရံကောင်းဟုတ်မော်တတ်တယ်ပေါ့ဝါရီလူကမှအသက်ရှူတဲ့ဟာမှာခက်ခဲနေချိနိုင်တယ်ကိုဗစ်ကြောင့်မို့အဆုတ်တီမှာသွားပြီးတော့ထိခိုက်ပျက်စီးတဲ့ဟာမှာအသက်ရှူတာပိုပြီးတော့မောတယ်အဲကြောင့်ဝါရီလူကပိုပြီးတိကျအောင်လို့များတယ်ပေါ့ဗမာနိုင်ငံထုတ်တဲ့ကျင်းကနန်းထဲမှာစီးကျူသွေးကျူရဲ့ကွေးတိုးရဲ့နှလုံးရဲ့ကင်ဆာရဲ့ပဲပြောတယ် obesity ကြောင့်မပြောဘူးဒါပေမဲ့နိုင်ငံခြားထုတ်တဲ့ paper စီမှာကြည့်လို့ရှိရင် obesity ကြောင့်ဝါရီလူဒီမှာပေတာပိုများတယ
်ဟုတ်ကဲ့ဆရာနောက်ထပ်အကြောင်းရင်းရော
နောက်တော့စီးကျူယောဂရှိတဲ့သူတွေကများသောဖြင့်အမျိုးသားနှစ်ဆိုရင်အသက်ကြီးတာတဲ့ဒီမှာပူကြီးဖြစ်တာ ਉਹ ညာလည်းမြင်တဲ့အလက်လက်ပိုင်းနဲ့လက်ကြီးပြားနဲ့ဒီမှာပူဖြစ်တာဆိုတော့အဲ့တော့အသက်ကြီးလာလေပူပြီးတော့တေပြောင်တော့ပူများလေဖြစ်တယ်ပေါ့နောက်တစ်ခုကလည်းဒီစီးညွတ်သွေးညွတ်ယောဂရှိရင်းငါကိုခန္ဓာကိုယ်ထဲမှာ anti inflammation ပေါ့ chronic inflammation လို့ခေါ်တဲ့ရောင်ရမ်းခြင်းယောဂကိုဒီသွေးကြောများနေခြင်းငါကိုကျွန်တော် inflammation မှာကလည်း CRP လို့ပါတော့တက်နေတာပေါ့အဲ့အကြောင်းလေသွေးကြောဒီမှာရောင်ရမ်းနေသွေးကြောဒီမှာချင်းနေဆိုတာဖြစ်တာပူပြီးဖြစ်တဲ့ချိန်မှာ inflammation ကပူပြီးဖြစ်တဲ့ခါကျတော့ရောင်ရမ်းနေပေါ့ယောဂပူပြီးဆိုးလာတယ်ပေါ့နောက်တစ်ခုက immunity ကြောင့်ထွက်လာတဲ့ cytokine ပေါ့ဆိုတဲ့ debt disease တွေထွက်လာတော့သူတို့ကပူပြီးတော့ပျက်စီးစေတယ်ပေါ့ဒီ covid-19 က two phase ကစပြီးယောဂဝင်တဲ့အချိန်နောက် virus ခန္ဓာကိုယ်ထဲမှာပွားတဲ့အချိန်နောက်ပြီးတော့နောက်တစ်ဆင့်ကျတော့ခန္ဓာကိုယ်တွေကနေပြီးတော့ပူခံအတွက်ထွက်လာတဲ့ cytokine ဆိုတဲ့ debt တွေထွက်လာတဲ့အချိန်မှာအဲ့ဒီ cytokine တွေကြောင့်ပူပြီးတော့ခန္ဓာကိုယ်ထဲမှာပျက်စီးမှုတွေဖြစ်ပြီးတော့ပူပြီးတော့ယောဂပြင်းထန်မှုတွေဖြစ်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့နှစ်ထပ်ခွန်းခံရတဲ့သဘောဖြစ်သွားတာပေါ့နော်စီးကျူကလည်းဒီကိုယ်ခံအားကိုကျစေတယ်လို့ covid ကလည်းဒီကိုယ်ခံအားကိုထိခိုက်လိုက်တဲ့အခါကျတော့နှစ်ဖက်ပူးသက်ခံတယ်လို့ဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့
အဲ့ဒီတော့နောက်ထပ်ရောအကြောင်းရင်းနဲ့ရှိသလားဆရာ
နောက်တစ်ခုကစီးကျူဖြစ်ခဲ့လို့ရှိရင်ဒီ covid ကြောင့် beta cell ပေါ့ကျွန်တော် insulin ထုတ်ပေးနေ pancreas က beta cell တွေကိုပို့ပြီးတော့ပျက်စီးစေနိုင်တယ်ပေါ့အဲ့ကြောင့်လည်းသွေးကြောထိန်းသိမ်းမှုတွေပြတ်သွားတယ်အဲ့ကြောင့်လေယောဂအတိမရှိသေးတဲ့လူကယောဂအတိတွေဖြစ်လာတယ်ရှိသေးတဲ့လူကယောဂတွေပိုဆိုးလာတယ်ပေါ့နောက်တစ်ခုကတွေးခဲတာပေါ့တာမန်လူတဲ့ဆိုင်ရင်ကိုဗစ်ဖြစ်တဲ့လူတွေမှာပိုတွေးခဲနှုံးနေပုံများတယ်ကိုဗစ်မှာကကိုတွေးကြွားများနေတာဖြစ်တယ်အထက်ကတွေးနေဥလို့နော်တွေးပလိတ်လက်တို့သူတို့မှာလည်း abnormality တွေရှိနေတဲ့အခါမှာဖြစ်ရရှိတဲ့လူကငကုံတုံးတဲ့ကကိုတွေးကြောတိတိလေးတွေတွေးကြောကြီးတွေပိတ်တဲ့ယောဂတာမန်လူတဲ့ဆိုင်ပုံများတယ်ကိုဗစ်ဖြစ်သွားတဲ့အခါကျတော့ငကုံတွေကမှငူကြီးရဲ့လက်တို့ပေါ့နော်ဆိုတော့ပြောတာဝါရာရောရောင်ရမ်းတာရောတဲ့ကတွေးခဲတဲ့ယောဂတွေရောစီးကျူရှိတဲ့လူတွေပိုဖြစ်နေပြီးသားကိုဗစ်မှာဒါတွေကပိုဖြစ်လာတော့ပိုပြီးဆိုးကုန်တာပေါ့အဲကြောင့်တွေးကြောတွေတွေးခဲတယ်အဲကြောင့်လေဖြတ်တာတွေဖြစ်တယ်နောက်ပြီးတော့နှလုံးသွေးကြောကျဉ်းတာတွေဖြစ်တယ်ပေါ့
ဟုတ်ကဲ့ဆရာနောက်ထပ်အကြောင်းရင်းရောရှိသေးလား
နောက်တစ်ခုကစီးကျူရှိတဲ့လူကကိုဆိုတော့ဖြစ်များတဲ့တွေးတိုးတဲ့နှလုံးယောဂတွေကတွဲပြီးဖြစ်နေတတ်တာဖြစ်တဲ့ကြောင့်နောက်တစ်ခုကကြောက်ကယောဂတွေတွဲပြီးဖြစ်နေကြတာဆိုတော့ အဲ့ဒီအချက်ဒီအလုံးပေါင်းလိုက်ပြီးရင်ကိုဗစ်ရောဂါကစီးကျူမှာဖြစ်ခဲ့လို့ရှိရင်စီးကျူမှာတွေကပိုပြီးတော့ဒီရောဂါပြင်းထန်မှုပုံများတယ်ပုံပြီးတည်တယ်ဆိုတော့အဲ့ကြောင့်အနည်းဆုံး9ချက်လောက်ပေါ့အဲ့တော့အဓိကပါလူလဲဆိုတော့ကိုဗစ်မဖြစ်ခင်ကာလတွေကကျွေးလူကပြင်းစင်ထားဖို့လိုတယ်စီးကျူသူကျူရှိတဲ့လူတွေလည်းနောက်ပြီးတော့သူများဒီ general population
မှာလိုပဲဒီကိုဗစ်ကာကွယ်ရေးအတွက်လိုက်နာမယ်အချက်တွေကိုလည်းသူများတွေတပိုးပြီးလိုက်နာဖို့လိုမယ်ပြီးတဲ့အခါကျရင်ကိုယ့်ရဲ့စီးကျူသူကြောင့်ထိန်းသိမ်းဖို့လိုမယ်ပေါ့အဲ့တော့၃ချက်ပေါ့ဟုတ်ကဲ့ဆရာအဲ့တော့ဆရာခုနကပြောတဲ့နံပါတ်၁အချက်ပေါ့နော်မဖြစ်ခင်တည်းကကြိုတင်ပြင်ဆင်ထားဖို့လိုမယ်ဆိုတော့အဓိကပါတယ်ပြင်ဆင်ထားရမယ်ဆရာအဲ့တော့စီးကျူရှိတဲ့လူတွေကကိုယ့
take care of the Laza, the Munalaza Logan, or call it a sea stock or a sheen, you will look for. Panic shopping no move. Chow with a carasini young where I'm moved over than your good town in a city. List look it all. No, Machim without a city, Kukunia, and let it at time you know. Should see the Peter, no mutual chita day. No, see you to Peter, I see there, no longer Peter, I see there, no, Janet Azi, the Peter, I see there, Janet, I'll go to Peter, Eddie and Machim without the city. Now, but you see, she looked up. The Bandica, she and there's no Gucci, my legacy on Talaza, Nalaza, love what I would look, sound I would look. Now, I don't want all. A year of Miapola, Gelusi, yeah. ဆက်တော်ရမယ်ဆရာဝန်စီကံပေါ့။ဟောဒါမှဆေးရုံပေါ့။ကိုပြနေကြဆရာဝန်ကိုဘယ်လိုဆက်တော်ရမယ်ဆိုတာကိုစောစီကျူပြီးတော့တယ်လီဖုန်းနံပါတ်ဘယ်လိုဆက်တော်ရမယ်ဆိုတာဆရာနဲ့ကျူမိတာဝန်လုပ်မှာ။အခုဆိုကျွန်တော်တို့ဆိုရင်ကျွန်တော်လူနာတွေများကြည့်တယ်အခုကျွန်တော်ကိုယ်တိုင်ဟောပြင်းကမထွက်ရတဲ့အခြေအကြောင်တော့ကျွန်တော်လူနာတွေကစေကံနေဖြစ်ကျွန်တော်ဖုန်းနံပါတ်နဲ့ဆက်သွယ်ကြတယ ကျွန်တော်ကိုဗစ်ကာလမှာအစားအသောက်ကဖြစ်တယ်အစားအသောက်ကနေတော့တယ်ဆေးရတော့တယ်ဟိုက်ပိုဂလိုက်ဆီးမီးယားဖြစ်တော့မှကျွန်တော်သိစိတ်ဘူးလေအဲကြောင့်အလွယ်တကူများသွေးကြိုများကျသွားခဲ့လို့ရှိရင်ပေါ့သွေးကြိုချက်ချင်းပြန်ပြီးတော့ကြရမယ်အလွယ်တကူနဲ့သတိချားပေါ့သချားလုံးပေါ့အချွေပလင်းလေးပေါ့တပူနပူလောက်ပေါ့ဟောဒါမှမပြားကြီးပေါ့ခြေဆောင်လဲဆောင်အများနဲ့ဆောင်ထားဘူးတော့လူလိမ့်မယ် နောက်တစ်ခုကတွေးဂျူတိုင်းနဲ့ဆက်မှာပါတဲ့စတရစ်နောက်ပြီးတော့အဲဒီစပရစ်ပေါ့ဗျာလက်ထိပ်တွေးပြီးပြောင်းဖောက်တဲ့ခါကျတော့ပူတာမယ်ပူတာစီရေးအစားပေါ့အဲ့ဒါလုံလောက်လေးစောင်းထားပြီးတော့အဲနောက်တစ်ခုကအစားတောက်ပေါ့အနည်းဆုံးတော့ပက်နစ်ရှော့ပင်းကြောက်ပြီးတော့ငလာစာ၃လစာအဲ့လိုဝယ်တာမျိုးပေါ့ဗျာနဲ့အနည်းဆုံးနှစ်ပတ်စာတော့အိမ်မှာရှိတတ်တဲ့ပေါ့ဒါအနေနဲ့ကလည်း guideline တိုင်
စင်တင်ဆက်သွားမယ်တယင်းတည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတယင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တယင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်းတည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်စစ်ပေးရှောင်တွေနေရပြန်ရေးအတွက်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကအကြီးကဲရီနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံခဲ့ပါတယ်။ KNU ထဲချုပ်နယ်မြေအတွင်မြန်မာတပ်စခန်းတွေကိုရုတ်သိမ်းပေးဖို့ကရင်လူမျိုးရေးတက်မတော် KNL ကတောင်းဆိုလိုက်တယ်ဆိုတာနဲ့ပြည်တော်စုအရေးနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ကြဖို့ NLD ရဲ့ကံလန့်ချက်အပေါ်တိုင်းသားပါတီတချို့ရဲ့အမြင်တွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC အကြီးအကဲတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ပိုချုပ်မူကြီးမင်းအောင်လှိုင်တို့မြစ်ကြီးနားမြို့မှာဒီဇင်ဘာလ၁ရက်နေ့ကတွေ့ဆုံခဲ့ပါတယ်စစ်ရှောင်တွေနေရပြန်နိုင်ရေးအတွက်အရေးကြီးတဲ့မြေမြုပ်မိုင်းရှင်းလင်းရေးကိစ္စအတွက်တပ်မတော် KIO လက်နက်ကင်တွေရဲ့ပူးပေါင်းပါဝင်မှုလိုအကြောင်းတင်ပြရမှာတပ်မတော်ဘက်ကတာဝန်ယူပေးမယ်လို့ပိုချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ကြောင်းKBC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆွမ်ကပြောပါတယ်တရုတ်နယ်စပ်နဲ့မြစ်ကြီးနားဝိုင်းမော်စစ်ဆောင်စခန်းကစစ်ဆောင်ခွန်2000လောက်နေရာပြန်ဖို့အစီအစဉ်ရှိတယ်လို့လဲဒေါက်တာခလမ်ဆမ်ဆွမ်ကဆိုပါတယ်တမရောကကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာစစ်ဆောင်အရေးကိစ္စအပါအဝင်မြစ်ဆုံစီမံကိန်းကိုဗစ်ရောဂါကူးစက်မှုငင်းကြိုင်းကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဒေါက်တာခလမ်ဆမ်ဆွမ်ကပြောပါတယ်
KNU ကရင်မျိုးသားအစည်းအရုံးစိမ့်ချုံနယ်မြေတွင်းမှာရှိတဲ့စစ်မတော်စစ်ကန်းတွေကို2022ခုပိုင်းမှာအပြီးပိုင်ရုပ်သိမ်းပေးဖို့ KNU ရဲ့လက်နက်ကင်စစ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားလွတ်မြောက်ရေးစစ်မတော် KNLA ကနေဒီဇင်ဘာလ3ရက်နေ့မှာကြေညာချက်ထုတ်ပြန်စောင်းဆိုလိုက်ပါတယ်။ NCA လက်မှတ်ရေးဆိုပြီးနောက်ပိုင်းမှာစစ်မတော်ဘက်ကခွေကောင်းယူပြီးတော့တပ်စခန်းတွေအခိုင်အမာတည်ဆောက်လာတဲ့ပြင်ညှိနှိုင်းမှုမရှိဘဲစိမ့်ချုံနယ်မြေတွင်တွာလာလှုပ်ရှားမှုများရှိတဲ့အတွက်စီရေးပြည်ပကတွေဖြစ်ပေါ်စေနိုင်တယ်လို့KNLA ရဲ့ပြောခွင့်ရဗူမှုချုပ်မန်းရှာထူပေါင်ကပြောပါတယ်။ဒါပြင်အသက်သက်လာမဲ့အစိုးရတဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအရေးကြီးကြီးစူးစမ်းလှုပ်ဆောင်ဖို့မျှော်လင့်တဲ့ပြင် KNLA တောင်းဆိုချက်တွေကိုစစ်မတော်ဘက်ကလေးစားလိုက်နိုင်မှုမရှိဘဲဆက်လက်ချိုးဖောက်နေရင်အစိုးရနဲ့စစ်မတော်တို့ရဲ့ငြိမ်းချမ်းရေးတည်ဆောက်မှုဆိုင်ရာပြတ်ကွက်မှုသာဖြစ်ပြီး KNLA အနေနဲ့နယ်မြေလုံခြုံရေးအတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကရင်ပြည်နယ်ဖားပုံတီတံမှာလည်းအရသားတွေပြည်သက်ခံရတာရှိနေတာကြောင့်လူလူတောင်းနဲ့ချီတပ်မတော်စစ်ကန်းရှိတယ်မှာပြီးခဲ့တဲ့ဇူလိုင်လတုန်းကတပ်စခန်းဖျက်သိမ်းရင်းသွားရောက်ဆန္ဒပြတာလည်းရှိနေပါတယ်
။ထိုင်းနိုင်ငံအပါအဝင်ရန်ကုန်နဲ့တခြားမြို့နယ်ကမွန်ပြည်နယ်ဘက်ကိုပြန်လာသူတွေများပြားလာတဲ့အတွက်နိုဝင်ဘာလကုန်ပိုင်းမှာကိုဗစ်ရောဂါပိုးတွေ့လူနာစုစုပေါင်း1500အထိရှိလာတယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းရရှိပါတယ်။နေ့စဉ်10ကနားလောက်ပဲတွေ့ရှိခဲ့ရကနေမွန်ပြည်နယ်နေရလိပ်စာနဲ့ကွာရန်တင်းစခန်းတွေမှာနိုဝင်ဘာလ29ရက်နေ့ကတရက်အတွင်းစစ်ဆေးတွေ့ရှိရတဲ့ကိုဗစ်ရောဂါပိုးတွေ့လူနာစုစုပေါင်း140ကျော်ရှိခဲ့တယ်လို့လက်ထောက်မွန်ပြည်နယ်ပြည်သူ့ကျန်းမာရေးမှူးဒေါက်တာဝုတ်မုံကပြောပါရယ်အထူးသဖြင့်ထိုင်းပြန်ရန်ကုန်ပြန်တခြားမြို့နယ်ကပြန်လာသူတွေပိုးတွေ့လူနာအလုံးပေါင်း1500ကျော်ဖြစ်သွားတယ်လို့ဒေါက်တာဝုတ်မုံကဆိုပါတယ်မွန်ပြည်နယ်မှာကိုဗစ် -19 ရောဂါအတည်ပြုလူနာတွေကိုမော်လမြိုင်မြို့နယ်အထွေထွေရောဂါကုဆေးရုံကြီးကျန်းမာရေးဝန်ထမ်းအိမ်ရာတဲ့ Isolation Ward 3နဲ့တထုံမြို့နယ်ရှိဆက်မှုတင်နန်းကျောင်းတွေမှာဆေးကုသပေးနေပါတယ်
ရှမ်းပြည်နယ်ရှိပိုင်းသာချီလေးမြို့မှာနိုဝင်ဘာလ25ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိတရက်10ဦးနှုန်းနဲ့ COVID-19 ကူးစက်ခံရသူစုစုပေါင်း68ဦးရှိနေပြီး COVID-19 ရောဂါပိုးကူးစက်ခံရသူစံချိန်တည်းမြင့်သက်လာနေပါတယ်။ရန်ကုန်ကလာတဲ့ပိုးသွေးလူနာနဲ့ထိတွေ့သူတွေကနေတဆင့်အခုလိုကူးစက်မှုအရှိန်မြင့်သွားတာဖြစ်တယ်လို့သာချီလေးမြို့ကလူမှုရေးအဖွဲ့တွေကပြောပါတယ်။အခုလိုကိုဗစ်ကူးစက်မှုနှုံမြင့်သက်လာချိန်သာချီလေးဘက်ချန်းကရောက်ရှိလွတ်လုပ်နေတဲ့ထိုင်းနိုင်ငံသားမျိုးသားမျိုးသမီးတွေဟာတဘာဝသောလန်းကနေနေဆက်ကိုဖျက်ကူးပြီးတော့ထိုင်းနိုင်ငံဖက်ချန်းရှိရာနေရာဘက်ကိုနေစဉ်ပြန်ကြရမှာလဲကိုဗစ် -19 ပိုးစစ်ဆေးတွေ့ရှိတာ10ဦးရှိနေပြီဖြစ်ကြောင်းထိုင်းနိုင်ငံကိုဗစ်စောင့်ကြည့်ရေးဖွဲ့ကကြေညာထားပါတယ
်ရခိုင်ပြည်နယ်ပေါက်တော်မြို့ရဲ့အချုပ်ခန်းကနေအချုပ်သား4ဦးထွက်ပြေးလွမြောက်သွားတဲ့ဖြစ်စဉ်အပြီးဒီဇင်ဘာလ1ရက်နေ့မှာအဆောင်ကျနေတဲ့တာဝန်ကျရဲတပ်သား4ဦးကိုဖမ်းဆီးချုပ်နှောင်ထားပါတယ်ဒီဇင်ဘာလ1ရက်နံနက်ပိုင်းမှာပေါက်တော်မြို့ရဲ့အချုပ်ခန်းကနေအချုပ်သား4ဦးအဆောင်ကျနေသူမိကြံခဲ့တဲ့တော့ကိုယူပြီးအခုလိုထွက်ပြေးလွမြောက်သွားတာဖြစ်ပြီးသူတို့4ဦးထဲက2ဦးကိုပြန်လည်ဖမ်းမိထားတယ်လို့ပေါက်တော်မြို့ခံတွေကပြောပါတယ်အခုအခါလွမြောက်နေတဲ့ကျန်အချုပ်သား3ဦးကိုရဲတပ်ဖွဲ့နဲ့အာဏာပိုင်တွေကအပူတပြင်းရှာဖွေနေတယ်လို့ရဲတပ်ဖွဲ့ဝင်2ဦးကပြောပါတယ်အလားတူလွန်ခဲ့တဲ့ဇွန်လ3ကလည်းရတိတောင်မြို့ရဲအချုပ်ခန်းကိုဖောက်ပြီးအချုပ်သား3ဦးထွက်ပြေးလွမြောက်ခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေပြည်ထောင်စုအရေးနဲ့ပတ်သက်ပြီးတိုင်းသားဆန္ဒတွေကိုအလေးထားဆောင်ရွက်မှာမို့ပူးပေါင်းဆောင်ရွက်ကြဖို့အတွက်တိုင်းသားပါတီတွေကိုကမ်းလှမ်းခဲ့ပါတယ်။အဲ့ဒီအပေါ်တိုင်းသားပါတီတချို့ရဲ့အမြင်တွေကိုမိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
အနာဂတ်မြန်မာနိုင်ငံအတွက်ရှေ့ရှုမယ်ပြည်ထောင်စုအရေးနဲ့ဆက်လျင်ပြီးအမျိုးသားဒီမိုကရေစီ NLD ပါတီပြီးဖို့လိုက်တဲ့စာနှိုးဆော်စာသဘောထားဖြစ်ပေမဲ့လည်းကြိုးစို့တိမှတ်ပြုတ်တယ်လို့မော်ညင်ညွတ်ရေးပါတီ MUP တွက်ဖက်တွင်ရင်မှုတဲ့နန်းလေးသမားကအခုလိုပြောပါတယ
်ဒီ NLD ရဲ့ပြီးဖို့လာတဲ့အစာကိုကျွန်တော်တို့သုံးသပ်တဲ့အခါမှာဒီစာကကန့်လန့်တဲ့သဘောလည်းမဟုတ်ဘူးထိတ်ကြတဲ့သဘောလည်းမတရားဘူးနှိုးဆော်စာသဘောတော့ပဲကျေးဇူးတင်ရောက်တယ်လို့ကျွန်တော်ကသုံးသပ်တဲ့ခါကျတော့ဒီပေါ်မှာအကြောင်းပြန်ဖို့မလိုအပ်ဘူးလို့ကျွန်တော်ကယူဆရတယ်သို့တော်လည်းပဲဒီစာကိုကျွန်တော်တို့ကျေးဇူးပြုမှတ်ပြပါတယ
် NLD ပေးဖို့တဲ့စာဟာအစိုးရဖွဲ့စည်းတဲ့ကမ်းလှမ်းချက်အပိုင်းမပါတဲ့အတွက်မှတ်ချက်ပေးဖို့ခက်တယ်လို့လည်းချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ဥက္ကဋ္ဌဦးငိုင်ဆက်ကအခုလိုဆိုပါတယ်
အစိုးရဖိတ်ကြည့်ပိုင်းနဲ့တော့ကျွန်တော်တို့သူတို့ဖြစ်တာလဲစံမှန်းထားတာလည်းမရှိတော့ကျွန်တော်တို့အနေနဲ့အဲ့ဒါကိုတော့အချက်ပြီးဖို့ကဟိုတော်တော်ခက်တယ်အခုကြည့်တော့အဲ့ဒီကိစ္စနဲ့ပတ်သက်လို့သုံးဆောင်တရားသူတို့ဖြစ်တာလဲဟာတာမရှိသေးဘူးပေါ့နော်အဲ့
ဒါဒါပေမဲ့ပင်လုံကတိကဘောပင်လုံစာချုပ်ပါသဘောတူညီချက်တွေကိုအခြေခံတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုနိုင်ငံတော်ပေါ်ထွန်းရေးအတွက်ပူးပေါင်းကြိုးပမ်းသွားမယ်လို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ကနိုဝင်ဘာလ23ရက်နေ့မှာ NLD ပါတီကိုစာတစောင်ပြန်လည်အကြောင်းကြားခဲ့တယ်လို့သူကဆက်ပြောပါတယ်
။ပြည်ထောင်စုငင်းချိုင်းညီလာခံ23ရာစုပင်လုံရဲ့ဆွေးနွေးမဲ့အကြောင်းအရာနဲ့ဆွေးနွေးမှုပုံစံဒီမှာအရင်ကဆိုတိုင်းသားတွေကိုသူတို့အနိုင်မရတဲ့ပါတီတွေဆိုသူတို့ကအခွင့်မပေးထားဘူး။အခုဒီတစ်ခေါက်ကတော့ဒီလိုပုံစံနဲ့ပြောင်းလာမယ်တော့မသိဘူးပေါ့နော်။ဆက်တဲ့ဒီဆောက်ရည်မူဝါဒပိုင်းနဲ့ပူဆိုင်နိုင်မယ်လို့တော့အဲ့လိုပဲယူကြည့်တယ်။
NLD အဖွဲ့ချုပ်အနေနဲ့နောင်နာကမှာတိုင်းရင်းသားလူမျိုးစုတွေရဲ့ဆန္ဒတွေကိုအလေးထားဆောင်ရွက်တော့မှဖြစ်တဲ့အတွက်တိုင်းရင်းသားပါတီတွေအနေနဲ့အဖွဲ့ချုပ်ကဖော်ဆောင်တဲ့ဒီမိုကရေစီဖက်ဒရယ်အရေးကိုတက်တက်ကြွကြွပူးပေါင်းပါဝင်ကြလိမ့်မယ်လို့မျှော်လင့်တယ်ဆိုပြီး NLD ဒုဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်လက်မှတ်နဲ့နိုဝင်ဘာလ17ရက်နေ့ကတိုင်းရင်းသားပါတီ48ပါတီစီကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိတပတ်ရံကြီးရွာကနေတိမ်းရှောင်လာကြတဲ့ဆစ်ရှောင်စခန်းတွေမှာနေထိုင်နေကြရတဲ့စစ်ဘေးရှောင်800နီးပါးခန့်မတ်လအတွင်းမှာနေရပြန်နိုင်မယ်လို့ကချင်ဆစ်ရှောင်ကူညီစောင့်ရှောက်ရေးကော်မတီ KCC ကပြောပါတယ်ဒီအကြောင်းအမီကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ပေးထားပါတယ်
လာမယ့်2023ခုနှစ်နှစ်ဆန်းပိုင်းမှာစစ်ဘေးရှောင်800နီးပါးခန့်ကိုသူတို့ရဲ့နေရင်းဒေသဖြစ်တဲ့တပတ်ရံကျေးရွာကိုပြန်လည်နေထိုင်ဖို့အတွက်နေမြေရှင်းလင်းခြင်းအိမ်လောင်စုစီစစ်ခြင်းမြေစည်းများတိုင်းလွှာခြင်းတွေကိုစတင်လှုပ်ဆောင်နေတယ်လို့ GHCC ရဲ့ပြောရေးဆိုခွင့်ရှိသူဦးခန်းလီကပြောပါတယ
်လူဦးရေက800နီးပါးရှိပါတယ်ခင်ဗျအားလုံးစီစစ်ပြီးမယ်မိုင်းလေးရှင်းလင်းပြီးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနိုဝင်ဘာ25နောက်အကြအဆုံးဆောက်လုပ်ရေးတွေဝင်နေမယ်အဲ့ဒါပြည့်လို့ရှိရင်တော့ဆောက်လုပ်ရေးကကျွန်တော်တို့ February မှာပြီးမယ်လို့တော့ခန့်မှန်းထားပါတယ်ဒါပေမဲ့ March လတော့နောက်အကြအဆုံးနဲ့အမတ်စလာလောက်မှာတော့အားလုံးပြန်နိုင်မယ်ဆောက်လုပ်ရဲလည်းပြည့်စုံမယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်ခင်ဗျာ
စစ်ဘေးရှောင်တွေလုံခြုံစိတ်ချစွာနေရပြန်နိုင်ဖို့အတွက်လည်းမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလှုပ်ဆောင်ပေးသွားမယ်လို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကယာရှိသူကဆိုပါတယ်
ကျွန်တော်တို့ဒီတပည့်ရန်ကြီးရောက်မှာမိုင်းရှင်းလင်းမှုစေလွတ်လိုက်လို့ကျွန်တော်ရောက်လာပါတယ်စာတင်ကြောင်းတို့ဖျားကြောင်းတို့ကျွန်တော်တို့စေကန်းတို့စေယုံတို့အချုပ်မှုအဆောက်အအုံတို့အဲ့ဒါတွေကိုကျွန်တော်တို့ဦးစားပေးအရင်ရှင်းမယ်ရှင်းပြီးသွားလို့ရှိရင်ဒါဒေသခံပြည်သူတွေနေတဲ့နေအိမ်တွေနေအိမ်မရှိတော့ရင်လည်းခြံဝန်းတွေကိုကျွန်တော်တို့ဆက်လက်ရှင်းပေးမှာဖြစ်ပါတယ
်တပတ်ရန်ကြေးရွာကတော့ဝိုင်းမော်မြို့နယ်ရှိမြကြီးနားပေါ်မှာလမ်းမပေါ်မှာရှိနေပြီးတော့အဲ့ဒီဒေသခံတွေကစိုက်ပွဲတွေကြောင့်ဝိုင်းမော်နဲ့မြကြီးနားမှာရှိတဲ့စစ်ဆောင်စခန်းတွေမှာနေထိုင်ကြတာ10နှစ်နီးပါးခန့်ရှိလာပြီးဖြစ်ပါတယ်နေရရင်ကိုပြန်ကြမဲ့စစ်ဘေးရှောင်တွေအတွက်နေထိုင်စားသောက်ရေးပြင်ပညာရေးကျန်းမာရေးတို့ကိုလည်းတပ်ဆိုင်ရာဆိုရသာဝန်ရှိသူတွေကကူညီလှုပ်ဆောင်ပေးဖို့လိုတယ်လို့လည်းဝိုင်းမော်မြို့နယ်မိုင်းလာအာစီစစ်ဆောင်စခန်းကသောစနန်းကပြောပါတယ
်ဒီမှာကျမတို့ရွာမှာပြန်လာနေပြီဆိုတော့စစ်ပြောတာပေါ့အခုအမန်းနေရှာပြီးမှအင်းဆောက်မင်းတို့ပြောထားပြောတယ်ဒါကြောင့်မို့အဲ့ဒါအခက်အခဲအကုန်လုံးမရှိအောင်လုံခြုံဖို့လုပ်ပေးလဲပါလို့အဲ့ဒါပြောချင်တယ
်ကချင်ပြည်နယ်မှာ2023ခုနှစ်ကစပြီးသမတော်နဲ့ကချင်လွတ်လပ်ရေးသမတော် KIA တို့စကြောပြန်ပြန်လည်ဖြစ်ပွားလာတဲ့စိုက်ပွဲတွေကြောင့်နေရဒေသတီးတီးကပြည်သူတွေကနေစစ်ဘေးလွတ်ရာနေဆိုင်ရာဒေသတွေကိုထွက်ပြေးသိမ်းရှောင်လာပြီးတော့စစ်ဘေးရှောင်စခန်းမှာစစ်ရှောင်ဒုက္ခသည်တွေဖြစ်နေထိုင်နေရတာဒီကနေ့အချိန်ထိဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကချင်စစ်ဘေးရှောင်တွင်နေရပြန်နိုင်ရေးအတွက်ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC အကြီးအကဲတွေနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်းမင်းအောင်လိုင်းတို့မြစ်ကြီးနားမြို့မှာတွေ့ဆုံခဲ့ပါတယ် KNU ထိန်းချုပ်နယ်မြေအတွင်းမှာရှိတဲ့တမရော်တပ်စခန်းတွေကို2020အကုန်မှာအပီးပိုင်ရုပ်သိမ်းပေးဖို့ကရင်လွတ်မြောက်ရေးတမရော် KNLA ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American နိုင်ငံဂျာယီဝန်ကြီးဌာနနိုင်ငံရေးရာဌာနကြီးမှူး David Hill ကအာဖဂန်နစ္စတန်နိုင်ငံအတွက်တစ်နှစ်စာအရက်ဖက်အထောက်အကူအဖြစ်ဒေါ်လာ300ပံ့ပိုးမယ်လို့အွန်လိုင်းမှာကျင်းပတဲ့ 2020အာဖဂန်နစ္စတန်ညီလာခံမှာကတိပြုလိုက်ပါတယ်။ကျွန်တော်တို့ရဲ့ဘုံကြီးမှန်းချက်ကအာဖဂန်နစ္စတန်နိုင်ငံပြည်တွင်းမှာရောအိန္ဒိယနိုင်ငံတွေမှာပါငြိမ်းချမ်းစေဖို့ဖြစ်ပါတယ်။နိုင်ငံသားအားလုံးရဲ့လူအခွင့်အရေးလေးစားလိုက်နာဖို့အကြမ်းဖက်သမားတွေဟာအာဖဂန်မျိုးအသုံးချပြီးအမေရိကန်နဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေရဲ့လုံခြုံရေးကိုဘယ်တော့မှမချိမ့်ချောက်စေဖို့တေချာအောင်ကူညီတာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်နိုင်ငံမှာ2000ခုနှစ်ကတည်းကအောင်မြင်မှုတွေရရှိခဲ့ပြီးဒီထက်မကတိုးတက်အောင်ဆက်လက်ထိန်းထားနိုင်ဖို့တန်ဋိဌာန်ချမှတ်ထားပါတယ်။ဒီအထက်မှာအမျိုးသမီးတွေလူငယ်တွေနဲ့လူနည်းစုတွေအပါအဝင်အာဖဂန်နိုင်ငံသားအားလုံးရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့တရားဥပဒေစိုးမိုးရေးကိုလိုက်နာကြဖို့နိုင်ငံတကာလိုက်နာမယ့်ဝတ်တရားတွေမပြတ်ကွက်ဖို့ပါဝင်သင့်သူတွေအားလုံးပါဝင်တဲ့ပွင့်လင်းမြင်သာတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့အစိုးရအဖြစ်ရတ္တီရေးတွေပါဝင်ပါတယ်။အာဖဂန်အစိုးရအနေနဲ့တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ကိုယ့်ရဲ့အခန်းကဏ္ဍကိုပြင်ပအောင်မဖြစ်မနေအကောင့်ထဲပေါ်ရပါလိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကအခုလိုတိုက်တွန်းပါတယ်
။ I'm talking about things like economic reforms, real anti-corruption efforts.
စီးပွားရေးပြုပြင်ပြောင်းလဲမှုအဂတိလိုက်စားမှုအမှန်တကယ်တိုက်ဖျက်ရေးကြိုးပမ်းမှုဘာသာရေးလွတ်လပ်ခွင့်ပုဂ္ဂလိကကဏ္ဍကိုကြိုဆိုတဲ့ပတ်ဝန်းကျင်ဖန်တီးရေးနဲ့ကိုချေတော့ပေါ်ကိုရက်တည်နိုင်ရေးရှေ့ရှုတာပါဝင်အဲ့ဒီလိုအကြောင်းအရာတွေကိုဆိုလိုတာလို့ပြောသွားတာပါငြိမ်းချမ်းရေးစစ်ဆက်ပွဲတွေကနေရွေးချယ်လိုက်တဲ့အကြောင်းအရာတွေကအနာဂတ်မှာနိုင်ငံတကာအထောက်အပံ့နဲ့အထောက်အကူတွေရဲ့ပမာဏအတိုင်းအတာအတွက်အကျိုးဆက်တွေဖြစ်ပါတယ်လို့ဝန်ကြီးဖွန်ပီယိုကအခိုင်အမာထောက်ပြပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းပါဝင်ရမယ့်အခမ်းကဏ္ဍရှိပါတယ်အထူးသဖြင့်အာဖဂန်နစ္စတန်ရဲ့အိမ်နီးချင်းနိုင်ငံတွေကပိုပြီးငြိမ်းချမ်းတဲ့လုံခြုံတဲ့ရေရှည်တည်တတ်မဲ့အနာဂတ်အတွက်ဖိမှကူညီဖို့လိုတယ်လို့ဝန်ကြီးဖွန်ပီယိုကတိုက်တွန်းပါတယ်။အမေရိကန်ပြည်ထောင်စုဟာအာဖဂန်နစ္စတန်နိုင်ငံအရက်ဖက်အထောက်အကူအဖြစ်2021ခုနှစ်အတွက်ဒေါ်လာ3,300ထောက်ပံ့မှုကတိပြုကြောင်းကြေညာလိုက်ပါတယ်။ကျန်တဲ့ဒေါ်လာ3,300ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်မှုရှိမရှိသုံးသပ်ပြီးမှသာချွင်းချက်နဲ့ဖြည့်ဆွက်ပံ့ပိုးမှာဖြစ်တယ်လို့ဌာနကြီးမှုဟေးလ်ကရှင်းပြပါဗါအာဖဂန်နစ္စတန်နိုင်ငံရဲ့အနာဂတ်အာဖဂန်ပြည်သူတွေအတွက်အထွန်းရှိခိုင်မာတဲ့အနာဂတ်ပိုပြီးငြိမ်းချမ်းတဲ့လုံခြုံမှုရှိတဲ့စိတ်ချရတဲ့အခြေအနေဖြစ်ထွန်းအောင်ကျွန်တော်တို့အားလုံးမဖြစ်မနေပါဝင်ကြရမှာဖြစ်ပါတယ်အာဖဂန်အစိုးရအနေနဲ့တာဝန်ဖို့တရားကျေပွန်အောင်မဖြစ်မနေဆောင်ရွက်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့အာဖဂန်ပြည်သူတွေနဲ့ကဘာကြီးကရှော့မတွက်ထားပါဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဌာနနိုင်ငံရေးရာဌာနကြီးမှူးဒေးဗစ်ဟီလာပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်တောက်ကြနေမနေ့ကသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ပထမဆုံးကျင်းကိုဗစ် -19 ရောဂါဆိုင်ရာအထူးထိပ်သီးညီလာခံကိုကုလသမဂ္ဂမှစတင်ကျင်းပနေပြီဖြစ်ပါတယ်။ကမ္ဘာကောင်းဆောင်တွေကဗီဒီယိုကနေတစင်တက်ရောက်အမှားစကားပြောကြမယ်။အဲ့ဒီအထူးညီလာခံဟာကာယောဂါကြီးပြီးဆုံးသွားစေဖို့ကျင်းပတဲ့ညီလာခံဖြစ်ပါတယ်။လူတိုင်းကာကွယ်ဆေးရရှိနိုင်ဖို့နဲ့ကာယောဂါပြည်ပြန်လည်ထူထောင်ရေးငွေချေးရေးမြင့်တွေစုစည်းပေးနိုင်ဖို့ကျင်းပတာဖြစ်တယ်လို့အထွေထွေညီလာခံသဘာပတိ Volka Voska ကပြောပါတယ်။ COVID-19 ကာကွယ်ဆေးတွေအပေါ်လူတွေယုံကြည်မှုရှိစေဖို့သူတို့ကိုယ်တိုင်ကာကွယ်ဆေးအထောက်အကူဖို့အစဉ်သင့်ဖြစ်နေပြီလို့အမေရိကန်သမ္မတဟောင်းတွေကပြောပါတယ်။သမ္မတဟောင်းဘရက်အိုဘားမာ၊ဂျော့ဂျ် W. ဘုရှ်နဲ့ဘီလ်ကလင်တန်တို့ကသူတို့ကာကွယ်ဆေးထိုးနေတဲ့ပုံတွေကိုအများပြည်သူတွေတွေ့မြင်ကြည့်ရှုနိုင်ဖို့ဗီဒီယိုအရိုက်ခံမယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံကတရုတ်ကွန်မြူနစ်ပါတီဝင်တွေအပေါ်ဗီဇာကန့်သတ်ချက်တွေချမှတ်လိုက်တာဟာတရုတ်နိုင်ငံပေါ်နိုင်ငံရေးဖိနှိပ်နေတာတွေကိုထုတ်ပြန်လှုံ့ဆော်လိုက်တာဖြစ်တယ်လို့တရုတ်နိုင်ငံကတုံ့ပြန်ပြောဆိုလိုက်ပါတယ်။ဂျာတာပတိနီကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ညင်ညာချက်မှာတော့တရုတ်ကွန်မြူနစ်ပါတီရဲ့အနေရရှိတဲ့ဩဇာလွှမ်းမိုးမှုကိုတုံ့ပြန်ကာကွယ်နိုင်ဖို့အခုလိုဗီဇာကန့်သတ်ရတာလို့ပြောပါတယ်။ Internet Facebook ကုမ္ပဏီကြီးက COVID-19 ကာကွယ်ဆေးအကြောင်းသတင်းမှားတွေကိုဖျောက်ချဖို့စလုပ်နေပြီလို့ထုတ်ပြန်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းမှဖြန့်ချိမှုတွေအင်တာနက်အွန်လိုင်းမှာမြင့်တက်နေတာကိုဟန်တာဖို့အတွက်အခုလိုလှုပ်ဆောင်တာဖြစ်ပါတယ်။မကြာခင်သတင်းပတ်တွေအတွင်း Facebook နဲ့ Instagram ပေါ်မှာအစိုးရကျမ်းမာရေးကြောင့်ကျင်သူတွေကထောက်ပြပေးတဲ့သတင်းမှတွေကိုစတင်ဖြုတ်ကြတော့မယ်လို့ဆိုပါတယ်။ Australia နိုင်ငံအနေနဲ့ American နဲ့ပေါင်းပြီးအတန်ထက်မြန်တဲ့ Missile ဒုံးကျည်ထုတ်လုပ်ဖို့လုပ်နေတာကလက်နက်ချက်တွေရေးအတွက်စင်ကြေပေးနေတာလို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ တောက်ကြနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်နှပြရှုလန်းချမ်းမြေ့ကြပါစေကျွန်တော်ရမတော်ပါ
This program has come to you from the Voice of America, Washington.